Welcome to the Voice of America in Burmese.
Minglamane Kimasa, Washingtoni Review American Tangani, Natownase Jungla Nasangaye, Chitabrini Manekin Season Rego, Yamasano Dimene, Chanai Gani Kunanaiti, Lainumita Naseli Lisan and Hasete, Lainamita Tia Guse Rugani, Taulu and Pini Babi. Jama Kimio Tapa.
We expect to reach a total of 10 million cases within the next week.
Lame Trempa Temaso, Kusa Kayaduga, Sedan of Chilamelu, Kamaya Valley. Kawesine Kuda Siri Yabodre, Tutitanari Sepi Lone Genuma, Tioga Kusamu Jojabi, a Tatrigo Kename Nilanigo Lena Chentong Jabu, a Jirisi, Luan Nevi Surago, Taga, the Ri Pila Dale, Pipare Lu, the Ruisho Trenza Shenemwema, Pioja Giraba.Sorry, Arabia Nanganga, Drusima, Nissan Chimpalishire, Muslim Dre, Hach Puerogu, Payaburi Malabu, Tamia Laitaha, Coronavirus, Tempuamu, Jobasi Bute, Ataku Yare, Taukanjane, Tabuisho, Jigega, Piobari, Tabuisho, Jibo, Season Sanga, Jige, Dr. Mike Ryan Gale, America Taka Nanga, Miabiama, a two the pen, America Tai down by Ne, Levain Titarima, a cool chainty, Gusemuga, a mere mazon, a chinigu, Miao Tiretre,Republican Party backer Tin Twin Kere, American Yeta Pue Pubin Pionli San Ubri Dietre, a Chitin Sunim Hugo, Democrat Madriga, Pippin Kere Noma, D Ubri Dre, a Tedro Doma, Bodopuni Pilote, Mequa Sunkate Kisa, Maumanian Pikea Bari, Mila Nasangaya Niga.African American Muta Josh Floyd, Yepantas and Tayson Kera Nepatapi, American Nangan Tahuan, Trimpa Baumiazo, Kanga Sanabia Tangso Muriadre, Padi Di Niasalunga Toto Madriha, Yetapwe Pubian Pionley San Mujango, Apian Yiswe Keja Rapsipari, Democratic Jisure Aldotoga, Yelungan Sayatia, Yatamute, Uri Mujan Diego, Tidrimpa Gonoma, Mekwe Sumpiapo Shiniraba, Taja, Atendo Domata Udido, Republican Lume Mapite.Tim Scott got a so cute tin twinkle, Mujan, a deep simato, a chain sweat hare bone bonny body, a cooler Republican way, Mujan dread, low samugo, Democratic beggar, big pinket up your body. American Kabat, the Rim Media Tana, US AGM, a GK, the Tillare, Michael Pekka, big at the Rimbatema, a shade lay by the Rim Media Gonyet, Lulate, Asha Tan, RFNE, Lulate, Europa Tan, Cuba Tan and Tana Sayan, Jone.Open Technology Fund Tanari, Chigerigo, Yarugani Tope Laitan, Patapi, Washington DC, Ma, Tiasu Kanyabai, Michael Pekka, Open Technology Fund, Chige, Libby Lune, the Chatana Tonguga, Chigerigova, a low pupan Gwemashibu, Lopiobi, Open Technology Fund Tana Goza, Michael Pekko, Inganiga, Tiasu Gerapipare, Dilazan Bangama, Viego Chigere, US AGM, Chige, Darwin Tansan Get, Michael Pekka,To teacher am a tanari ne, VOA mapa, the chat tanari, a chigerigo, a look chupitan a patati, deasesu tarapipare, US AGM a dre usamu saya bonsango, a pionere lobby and nama, Michael Pekko, US AGM a chigapin at Darwin Tansambo, Natan Sachau Donga, Tamrahau, Barack Obama Lemma Yetopi, Alodoga, DPU bigger up tipare, Ago, Michael Pekko, deasesu yamaro, Tuha, DPU siri ne patati,A soya, a gawe beta mugo, a bintanzon chopped up the jaw, dea sasso duriga, tendon tara pipare. Venezuela nangango, desiri de dore, Iran temoga, demo captain rego, American panai winji tanaga, potapunima tanka ye ulai pare, a gulo losa araha, Iran anashin agri laisare, Venezuela anashin de bambo pinirago, lemakana najao pichao, panai winji Stephen Luchenga, genia jetopian piosuare, a gulo ye u tankamuha,Venezuela Tamara Nicolas Maduro no trial low summit American Suai low summit say Banta Cuba. A gulo Iran demo captain rego American Yay run a patabi Iran Pekaro, the Zondia Chechen, Matombian de Baum.
You American. န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထုံပါ VOA American တိုင်းရမနက်ခေတ္တရင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီမနက်ကမှဇွန်လ24ရက်နေ့ကကျန်းမာရေးနဲ့အစားအဝေးဌာနရဲ့ထုတ်ပြန်ချက်အရ COVID-19 ရောဂါဓာတ်ခွဲနမူနာစုစုပေါင်း 1,100 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ရခိုင်ပြည်နယ်မောင်းနှံမြို့နယ်မှာရောဂါပိုကူးစက်ခံရသူတဦးထပ်မံတွေ့ရှိတာကြောင့်ဓာတ်ခွဲတည်ပြီလူနာ293ဦးရှိသွားပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးသွားမှုသူအသက်22နှစ်အရွယ်အမျိုးသားဟာမောင်းနှံမြို့နယ်မှာအသွားလာကနခံထားရသူဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါဓာတ်ခွဲစစ်ဆေးမှုပေါင်း 6,600 ကျော်လုဆောင်ခဲ့ပါတယ်ခင်ဗျ။အင်ဒိုနီးရှားနိုင်ငံအာချေဒေသကမ်းလွန်ပင်လယ်ပြင်မှာရိုဂျာမွတ်စလင်တရားဝန်ကျင်လိုက်ပါလာတဲ့ဆက်လီတစင်းမျောနေတာကိုငါးဖန်သမားတွေကဒီလနေ့နောက်ပိုင်းမှာတွေ့ရှိခဲ့တင်ခဲ့ကြပြီးတဲ့နောက်အခုအခါကန့်ကွက်ခွင့်ရဖို့စောင့်ဆိုင်နေရပါတယ်။အင်ဒိုနီးရှားငါးဖန်သမား၃ဦးကသူတို့ကိုအာချေဒေသမြောက်ပိုင်းကခွတ်တတနာဂျမ်ဘိုအာယေအရက်ကိုခေါ်ဆောင်သွားဖို့ကြိုးစားခဲ့ပေမဲ့လည်းသူရဲ့လေအင်ဂျင်ဆက်ချွင်သွားတဲ့ကြောင်းကမ်းတဲ့လေးမိုင်အကွာမှာရပ်ထားရတယ်လို့ Jakarta Post သတင်းစာမှာဖော်ပြထားတာပါဆက်လီပေါ်မှာအမျိုးသမီး49ဦးအမျိုးသား15ဦးကလေး30နဲ့စုစုပေါင်း94ယောက်ဟာဆာလောင်မုတ်တိတ်နေလို့အင်အားချိနေနေကြကြောင်းနဲ့15ဦးဟာလေမြုပ်တဲ့အချိန်တိတ်ဆုံးသွားခဲ့တယ်လို့ရဲတပ်ဖွဲ့ကကိုကပီ AP သတင်းမှာဖော်ပြထားပါတယ်အင်အားကြီးနေပြီးဆာလောင်နေကြတဲ့ရိုဟင်ဂျာတွေဟာငါးဖန်းလေတွေပေါ်ကခုန်ချပြီးအကူအညီတောင်းခံခဲ့ကြတယ်လို့လည်းဒေသခံချင်းတပ်ဖွဲ့အကြီးအကဲမိုဟာမက်ဂျမီလ်ကိုကိုးကားပြီး AP သတင်းကပြောပါတယ်ဆက်လီရောက်ရှိနေတဲ့နေရာကိုအင်ဒိုနီးရှားရဲတပ်ဖွဲ့နဲ့စစ်တပ်ကတာဝန်ရှိသူတွေရောက်ရှိလာကြပြီးဆက်လီပေါ်ပါလာသူတွေရဲ့အခြေအနေကိုစစ်ဆေးခဲ့ကြပါတယ်။ကမ်းလွန်ပင်လယ်ပြင်မှာရှိနေဆဲဖြစ်တဲ့လေပေါ်ကိုအာဏာပိုင်တွေကအစားအသောက်နဲ့ရေပေးပို့ခဲ့တယ်လို့ဒေသခံရွာသားတွေကအစွမ်းစားတွေပေးခဲ့ပြီးဘာစက်လို့ရမလဲဆိုတော့အထက်တာဝန်ရှိသူတွေရဲ့ညွှန်ကြားချက်ကိုစောင့်ဆိုင်းနေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပင်လယ်ထဲမှာရိုဟင်ဂျာတွေလေတစင်းနဲ့မျောနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာတော့အကူအညီလိုနေသူတွေကိုအင်ဒိုနီးရှားနိုင်ငံကအများဆုံးကယ်ဆယ်ဖို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ကစစ်စီရေးလုံးနေပြည်ရှင်းလင်းတာကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြရတဲ့လူနည်းစုမွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဆိုနေကြပေမဲ့လည်းမြန်မာအစိုးရကတော့အဲ့ဒီလိုခေါ်ဆိုတာကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော်နယူးဒေလီမြို့က COVID-19 ရောဂါကုသရေးဌာနဆေးရုံစည်းကမ်းတွေအတွက်အိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပေးဖို့ဗဟိုအစိုးရကစီစဉ်နေပြီဖြစ်ပါတယ်။မနေ့ပေါ်တဲ့ဦးနေ့ကအိန္ဒိယတနိုင်ငံလုံးမှာတရက်ထဲအများဆုံးစံချိန်ဖြစ်တဲ့ရောဂါကူးစက်မှုပေါင်း 16,000 ရှိခဲ့တဲ့အထက်နယူးဒေလီမြို့တော်တစ်မြို့ထဲမှာပဲကူးစက်မှုပေါင်း 3,900 ကျော်ရှိခဲ့တာပါ။ကူးစက်မှုမြင့်တက်လာနေတာကိုတုံ့ပြန်တဲ့အနေနဲ့ဒေလီမြို့ရဲ့အင်အားစုစည်းရေးစစ်တမ်းကောက်ယူမှုကိုဇူလိုင်6ရက်နေ့ပြည်လောက်ဆောင်မယ်လို့အာနာပိုင်တွေကပြောပါတယ
်။ इसका पर्पस ये है कि हाउस ऑफ सर्वे करके हमें ये असेस करना है कि भाई
इन ऑनसू सीए सिस्टम ကောက်ယူရတဲ့ရွေချက်ကတတိရွေတွေရဲ့အခြေအနေကိုသိရှိအကဲဖြတ်နိုင်ဖို့ဖြစ်ပါတယ်။အထူးသဖြင့်အသက်60ကျော်တွေမှာယောဂလက္ခဏာတွေရှိမရှိသိနိုင်ဖို့ပါ။ဒီလိုစမ်းစစ်သိရှိနိုင်ရင်ပိုကောင်းတဲ့ကုသမှုတွေပေးနိုင်မှာဖြစ်ပါတယ်လို့ဒီဒေလီဗီရောအင်အားစုစစ်တမ်းကောက်ယူရေးတာဝန်ရှိသူပရတိတိုင်ယောကပြောပါတယ်။ပြည်내ဆိုရတွေကတပိချက်တွေကိုဖြေလျှော့ပေးနေတာကြောင့်ကုသမှုတွေထပ်ပြီးတိုးလာနေလေအောင်ပဲလို့လည်းခန့်မှန်းထားကြပါတယ်။ဒါမဲ့သတင်းပတ်ထဲအိန္ဒိယစစ်တပ်ဆရာဝန်တွေကိုတာဝန်ချထားမဲ့ယာယီကုသရေးဆောင်တွေထဲကရေ2000ဝန်းကျင်အစင်းသစ်ပြင်ဆင်ထားမယ်လို့လည်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အဲ့ဒီအထက်ကရေ2000ကိုဘာသာရေးအဆောက်အုံတွေနဲ့ယထားတွဲတွေထဲမှာချထားမှာဖြစ်ပါတယ်။ဇူလိုင်လကုန်မှာ COVID-19 ရောဂါကူးစက်ခံရသူပေါင်း9,000ရှိလာလိမ့်မယ်လို့မြို့တော်အစိုးရကခန့်မှန်းထားလို့အဲ့ဒီအချိန်ဆိုရင်ဆေးရုံကရေ3,000ကျွဲလိုအပ်မှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ကုန်သွယ်ရေးပြဿနာတွေကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့ဩစတြေးလျနိုင်ငံမှာနိုင်ငံသားအများစုကတရုတ်နိုင်ငံပေါ်ယုံကြည်မှုလျော့နည်းကျဆင်းလာနေတယ်လို့စစ်တမ်းတစ်ခုကစီရင်ခံထားပါတယ်။နိုင်ငံကလူမှုအတိုင်းဝိုင်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့တာဝန်ယူမှုပေါ်ဩစတြေးလျဒီမျိုး23ရာခိုင်နှုန်းလောက်ကပဲယုံကြည်မှုရှိတာကိုတွေ့ရကြောင်းဗုဒ္ဓဘာသာကထုတ်ပြန်တဲ့ Louis Institute စစ်တမ်းမှာဖော်ပြထားတာပါ။2018ခုနှစ်ကကောက်ယူခဲ့တဲ့အလားတူစစ်တမ်းမှာတော့52ရာခိုင်နှုန်းအထိရှိခဲ့တာပါ။ဩစတြေးလျဒီမျိုး64ရာခိုင်နှုန်းကဩစတြေးလျနိုင်ငံစီးပွားရေးအရတရုတ်နိုင်ငံပေါ်မိခိုအားထားနေရတာတွေကိုရှော့ချဖို့အစိုးရကိုလှုံ့ဆော်စေချင်တယ်လို့လည်းစစ်တမ်းမှာဖော်ပြထားပါတယ်။ တိယတိုင်းစေဝါဖော်ဆက်ရမှာအသုံးပြုတဲ့တောရိုင်းတရိတ်ဆန်စီးရဲတွေကနေတင်းခွေချက်ကိုဖေရှားလိုက်တဲ့အပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပုံပီယိုကကြိုဆိုလိုက်ပြီးတခြားအနေရများတဲ့သတင်းတွေကိုလည်းအခုလိုသတ်မှတ်ဖို့တိုက်တွန်းလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကာယောဂါကတရုတ်နိုင်ငံဝူဟန်မြို့ကလင်းတို့တွေတင်းခွေချက်တွေနဲ့တောရိုင်းတရိတ်ဆန်တွေရောင်းချတဲ့ဈေးတစ်ခုကနေစပြီးပြန့်နှံ့လာတာလို့ယူဆထားကြတာပါတရုတ်နိုင်ငံရဲ့အခုလိုကြေညာချက်ကသတင်းကောင်းတစ်ခုဖြစ်ကြောင်းဝန်ကြီးပုံပီယိုကပြောဆိုခဲ့သလိုတခြားမျိုးသုံးတော့မဲ့သတ္တဝါတွေကိုလည်းအခုလိုသတ်မှတ်ထိန်းသိမ်းဖို့နဲ့တောရိုင်းတရိတ်ဆန်ဈေးတွေပိတ်သိမ်းဖို့တရုတ်အစိုးရကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာသတ္တပတိနေမနေ့ပိုင်းနောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါအမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေတိုးလာသလို Black Lives Matter လူမဲရီရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုတွေဆက်လက်ဖြစ်ပွားနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စန္တာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်အန်ဂေးအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတွေကလည်းစံချိန်တင်ပြီးပြန်ပြီးကူးစက်လာနေပါတယ်။သမရာထရန်ကတော့များများစစ်ရင်များများတွေ့မယ်။အဲ့ဒါကြောင့် short စစ်ပါဆိုပြီးပြောနေပါတယ်။အဲ့ဒီအခြေအနေလေးကိုသုံးသပ်ပေးပါအောင်အန်ကေ
။ဟုတ်ကဲ့ခွင့်ချာ။သမရာထရန်ကတော့များများစစ်ရင်များများတွေ့မယ်။အမေရိကန်ပြည်ထောင်စုကအကောင်းဆုံးနဲ့အများဆုံးစစ်နှံရဲ့တိုင်းပြည်မလို့သူတို့စီမှာကူးစက်မှုတွေအများကြီးတွေ့နေရဆွေးပြောတော့ပါတယ်။ဒါပေမဲ့လည်း short စစ်ပါဆိုရဲကိစ္စကိုသူ့ရဲ့လက်အောက်ကတက်မှရရှိလို့သူညွှန်ကြားမထားဘူးဆိုတာတွေ့ရပါတယ်။တကယ်လက်တွေ့မှာလည်းပဲအမေရိကန်ပြည်ထောင်စုမှာပြီးနေ26ခုမှာကူးစက်တဲ့နှုန်းကပိုပြီးမြင့်တက်လာနေပါပဲ။ဒါကြောင့်အချို့နယူးယောက်တို့နယူးဂျာစီတို့ကနက်တီကတ်တို့ပြည်နယ်တွေကဆူရင်အဲ့လိုကူးစက်မှုများနေတဲ့ပြည်နယ်တွေကလာတဲ့လူတွေကို14ရက်နှစ်ပတ်ကွာရန်တင်းလုပ်မယ်ဆိုပြီးတော့အမိန့်ထုတ်ထားတာလည်းတွေ့ရပါတယ်။တချိန်တည်းမှာပဲ EU ဥရောပစမတ်ကလည်းပဲသူတို့အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာတကားပိတ်ထားတာကိုပြန်ဖွင့်ပေးတော့မယ်။ဒါပေမဲ့လည်းပြန်ပါနိုင်ငံတွေမှာကူးစက်မှုများနေရဆိုရင်အဲ့ဒီနိုင်ငံကလာတဲ့လူတွေကိုပြင်ပပိတ်ပင်မယ်ဆိုပြီးတော့စဉ်းစားနေရတဲ့အထက်မှာပိတ်ပင်ခြင်းခံရမယ့်အထက်မှာအမေရိကန်ပြည်ထောင်စုလည်းပါဝင်နေတာတွေ့ရပါတယ်။သမ္မတထရမ်ကတော့စီးပွားရေးပြန်လည်နယ်လန်ထူလာမယ့်ကိစ္စကိုပူပြီးဦးစားပေးလို့ဟန်ရှိတဲ့အတွက်ကြောင့်ဒီတက်မိုက်ကိစ္စကို short track လိုဟန်ရှိတယ်လို့ပြောမှဖြစ်ပါတယ်ခင်ဗျာ
။အဲ့ဒီတော့သမ္မတက short sit ပါပြောပေမဲ့လည်းအမေရိကန်ချမ်းမကြီးတာဝန်ရှိသူတွေကတော့သူတို့ဒီညွှန်ကြားချက်ကိုမသိပါဘူး။သူအနေနဲ့တိုးစစ်ဖို့ပဲရှိပါတယ်ဆိုပြီးဒေါက်တာဖောက်ချီကလွှတ်တော်ကြားနာပွဲမှာပြောခဲ့ပါတယ်။အဲ့ဒီလိုဘာလို့ကွဲလွဲနေတာလဲခင်ဗျာ
။တိုးစစ်ကပြောတယ်ပဲသမတ်ချန်ကစီးပွားရေးနယ်လန်ခရီးကိုပူပြီးဦးစားပေးရဲ။ကျန်းမာရေးအရာရှိတွေကတော့ဒေါက်တာဖောက်ချီကတော့တကယ်ကျန်းမာရေးဆရာဝန်ကြီးတွေသိပ္ပံပညာရှင်တို့အရှိကိုအစီအတိုင်းပဲပြောလို့ရပါတယ်။ဒီကိစ္စမှာသမတ်ချန်ကခင်ဗျားတို့ကကြုတ်ပြောတဲ့အတိုင်းမလိုက်မလို့ရကောင်းလားဆိုပြီးတော့ယာတုကဖယ်ရှားပြလို့ရမှာမဟုတ်ပါဘူး။ဒါနိုင်ငံရေးယာတုတွေမဟုတ်ဘူး။နိုင်ငံရေးယာတုဆိုရင်မင်းငါနဲ့မူဝါဒချင်းမတူထွက်သွားဆိုရင်ကိုယ်မူဝါဒတူတဲ့လူကိုခန့်မယ်။သူကသမ္မတကြိုက်လိုက်ပြောမယ်။အခုကကျမကြီးပညာရှင်တွေဘသူ့ကိုအစားထိုးပြီးခန့်ခန့်အဲ့ဒီဆရာမကြီးတွေအဲ့ဒီပညာရှင်တွေသူတို့တွေ့ရကိုတွေ့တဲ့အတိုင်းပဲအမှန်ပြောကြမှာဖြစ်ပါတယ
်။အခုလိုကျမကြီးကိစ္စရှေ့တန်းရောက်လာတော့ Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုသတင်းတွေတိတ်မတွေ့ရတော့ခင်ဗျ။အဲ့ဒီလှုပ်ရှားမှုရဲ့အကျိုးသက်တို့တော်မှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကရောအခြေအနေဘလို့ရှိတယ်လဲခင်ဗျာ
အဲ့ဒီ Black Lives Matter ဆိုတဲ့လူမဲရဲ့အရေးပါတဲ့ဆွဲလှုပ်ရှားမှုကတော့ဆက်လက်ပြီးတော့ရှိနေပါတယ်ဒါပေမဲ့သတင်းအနေနဲ့ကြည့်ရင်တော့တဟာစီးရေးစီးရေးကိစ္စလို့အပူတင်းမဟုတ်တဲ့အတွက်ကြောင့်လူရဲ့စိတ်ဝင်စားမှုသတင်းအကြောင်းရောစိတ်ဝင်စားမှုကခုနပြောတဲ့ဒီစီးရေးစီးရေးကိစ္စဖြစ်တဲ့ COVID ကိစ္စဟုတ်သတင်းထိတ်တန့်မြောက်လာတယ်ပြောမှာဖြစ်ပါတယ်အထက်လွှတ်တော်မှာကွန်ဂရက်ရဲ့အထက်လွှတ်တော်မှာ Republican Party ကတင်စင်းမဲ့ရဲတပ်ဖွဲ့သူတင်ပြောင်းလဲဥပဒေကြမ်းအဲ့ဒီဥပဒေဟာအဖျားရှိတော်ပြီးလို့ပြောမှာဖြစ်ပါတယ်အဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှာရှိနေတဲ့ဒီမိုကရက်တွေကတော့ပိတ်ဆို့လိုက်ရရောက်ရှိကိုမတွေ့နိုင်တော့ဘူးဖြစ်တော့ပါတယ်ဒါပေမဲ့အောက်လွှတ်တော်မှာဒီမိုကရက်တွေရေးဆွဲထားတဲ့ရဲဥပဒေကြမ်းကိုတော့ကြားသတင်းနဲ့မှအစိုးတင်သွင်းဖို့ရှိတယ်လို့သိရပါတယ်ခင်ဗျာအောက်ချင်မှာလည်းပဲတကယ်တော့ဆန္ဒပြမှုတွေဟာအနည်းနဲ့အများစုလို့ရှိနေသေးပါ။အာအင်္ဂါနေ့ညရုံးကဆိုရင်ဝစ်စကွန်ဆင်ပြည်နယ်မှာအဲဒီဒုတိယကိုဖယ်ရှားဖို့လုပ်တဲ့အကြောင်းရဲနဲ့ဆန္ဒပြမှုတွေကြမှာနည်းနည်းခိုက်တိုက်တွန်းမှုတွေဖြစ်ခဲ့ရတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအင်ငယ်အဲ့တော့ဒီအခုနောက်ပိုင်းပေါ့နော်ရုပ်ထုတွေကိုဖယ်ရှားတဲ့ကိစ္စဟာဒီတောင်ပိုင်းကွန်ဖက်ဒရိတ်ခေါင်းဆောင်တွေရဲ့ရုပ်ထုတွေဒါမကပဲနဲ့ပေါ့နော်။သမရာဟောင်းအန်ဒရူးဂျက်ဆင်နဲ့နောက်ပြီးအခုနောက်ဆုံးမှာသမရာဟောင်းအိဗရာဟန်လင်ကွန်းရဲ့ရုပ်ထုတွေကိုပါဖြိုချဖို့ကြိုးစားလာတာကိုတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါအောင်အင်ကေ
။စနပ်ကြတဲ့လူတွေကတော့သူတို့ရဲ့ဇောပေါ်လေသူတို့ရဲ့ဖြစ်ရှင်နေရာတွေကိုဥစားပေးပြီးတော့အရေးကြီးပြီးတော့ဒါကိုပဲဥစားပေးလုပ်နေကြလို့တူပါရဲ့။တကယ်တမ်းစဉ်းစားမယ်ဆိုရင် သူဒီလေသမားလေးသူကကျွန်စစ်ကိုဖြတ်တင်းဖို့တဲ့အမိန်ထုတ်ခဲ့တဲ့ပုဂ္ဂိုလ်ကဒီလိုဒီဟာနဲ့ပတ်သက်ပြီးတော့ဆက်ဆံနေပြီးတော့ဖယ်ရှားလိုက်မယ်ဆိုရင်တော့ကျွန်စစ်တိုက်ချဲ့ရေးရဲ့သမားလင်ကန်ရဲ့ YouTube ကိုလူတွေတွေ့တိုင်းတွေ့ကျွန်စစ်တိုက်ချဲ့ရေးကိုလုခဲ့လူလူမဲရီရဲ့ကက်တင်ရှင်အေဗရန်လင်ကန်လို့လူရသိထားကြတာဖြစ်တယ်အခုအဲ့ဒီသဘောကိုဖယ်ရှားလိုက်နေဆိုရင်တော့တော်လေးရုပ်ဆိုးရကိစ္စဖြစ်ပါလိမ့်မယ်ဒါနောက်ပြီးတော့လည်းတခြား YouTube တွေကိုလည်းကျွန်တော်အမြင်မှာတော့သမိုင်းအထောက်အထားတွေသာဖြစ်ပါတယ်ဒီ YouTube ကိုမြင်လိုက်တိုင်းအဲ့ဒီကျွန်တွေကိုတင်းချခြင်းနဲ့စိတ်ကြီးဘယ်သူမှလည်းပေါ်လာမှာမဟုတ်ပါဘူးတကယ်လို့စိုးစိုးဝါးဝါဒီဖြစ်ခဲ့တဲ့ကိစ္စဆိုရင်တော့ပဲဒုဒသင်္ကန်းလာယူကြပဲဖြစ်မှာချင်တယ်ဆိုတော့ကျွန်တော်ကတော့အဲ့ဒီ YouTube တွေဖယ်ရှားမဲ့ကိစ္စဟာသိပြီးတော့လုံးစင်းတဲ့ကိစ္စမဟုတ်ဘူးလို့ပုံကိုရယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအင်ကဲအခုလို့သုံးသပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်
American ပြည်ထောင်စုပြည်နယ်26ခုမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်နေသေးပေမယ့်ထိတ်တန့်ကျန်းမာရေးပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်အရေးတုံ့ပြန်ဆောင်ရွက်မှုတွေမှာတိုးတက်မှုတွေရှိနေတယ်လို့အင်္ဂါနေ့ကပြောပါတယ်။ဒါ့အပြင်စစ်စစ်တာတွေကိုလျှော့လုပ်ဖို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကလူလူစည်းဝေးပွဲတစ်ခုမှာပြောခဲ့တဲ့ပုံမှာလည်းနိုင်ငံရေးအရအငင်းပွားစရာဖြစ်နေတာပါ။ VOE သတင်းတော် Catherine Gibson သတင်းပေးပို့ထားပါတယ်ရှင်။နဲ့တခြားပြည်နယ်တွေမှာအသွားအလာကန့်သက်ထားတာတွေကိုပြန်ဖြေလျှော့ပေးနေပြီမဲ့ကယ်လီဖိုးနီးယား၊အရီဇိုနာနဲ့တက်ဆက်စ်ပြည်နယ်တွေကအဓိကပိုးကူးဆက်တဲ့နေရာတွေဖြစ်လာနေပါတယ်။စစ်စစ်တာတွေပိုလုံနေရတဲ့အမျှပိုးကူးဆက်တဲ့နှုန်းကတိုးနေမှာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကစစ်စစ်တာတွေကိုလျှော့လုပ်ဖို့ပြောဆိုနေခဲ့တာပါ
။ I don't kid. Let me just tell you. Let me make it clear.We have got the greatest
ကျွန်တော်ပြီးပြောနေတာမဟုတ်ပါဘူးကမ္ဘာမှာအကောင်ဆုံးစစ်ဆေးတဲ့စနစ်ကျွန်တော်တို့မှာရှိပါတယ်ဒီကမ္ဘာလုံးထဲအကောင်ဆုံးစစ်ဆေးမှုတွေကိုလုပ်နိုင်တယ်မြန်မြန်စစ်နိုင်တဲ့အတွက်ပိုးတွေးတဲ့သူပိုများတာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်ဒီပေါ်ဝေဖန်မှုတွေရှိနေပေမဲ့ကိုရိုနာဗိုင်းရပ်စ်တုံ့ပြန်ကင်တွယ်ရေးအဖွဲ့ကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီက
To my knowledge none of us have ever been told to slow down on testing.
ကျွန်တော်စီးသလောက်တော့တကယ်တမ်းဘယ်သူမှစစ်စစ်တာကိုရှော့ဖို့ကျွန်တော်တို့ကိုပြောမထားပါဘူး။ဒါကစကားအဖြစ်သာပြောတာပါ။တကယ်ကပိုတိုးပြီးတောင်စစ်နေပါသေးတယ်လို့သူကပြောပါတယ်။ဒီမိုကရက်တွေကတော့အစိုးရရဲ့ COVID-19 နဲ့ပတ်သက်လို့တုံ့ပြန်ကင်တွယ်နေပုံနဲ့အပေါ်မှာစိုးရိမ်စိတ်တွေရှိနေပါတယ်
။ We're still falling far short of the 900,000 daily tests.
ဒီနေ့ကိုယောဂါဆန်သက်စစ်ဆေးမှု၉သိန်းရှိဖို့လိုတယ်လို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောနေတာကိုကျွန်တော်တို့အခုထိမလုပ်နိုင်သေးပါဘူး။ဒါ့အပြင်အစိုးရကအခုအချိန်ထိတနိုင်ငံလုံးအတွက်ယောဂါဆန်သက်စစ်ဆေးရေးနဲ့ခြေရခန်းလိုက်ရေးမဟာဗျူဟာတွေကိုအကောင့်ထည့်ဖို့ညှင်းဆန်နေရကြောင်းလဲအခက်အခဲတွေရှိနေပါတယ်လို့သူကပြောပါတယ်။ရှေ့လာမှာကာကွယ်ဆေးကိုစတင်ဆန်သက်တော့မှာဖြစ်လို့ဒေါက်တာဖောက်ချီကတော့အကောင့်မြင်မိတယ်လို့မယုံမလွန်ပြောပါတယ်
။ We will be able to make them available to the American public.which would put us at the end of
ကာကွယ်ဆေးကိုဒီနှစ်ကုန်ထားမှာမဟုတ်2021ခုနှစ်အစောပိုင်းမှာသုံးနိုင်ပါလိမ့်မယ်လို့ပြောပါတယ် American ပြည်ရင်းကတရားရုံးတွေကနိုင်ငံသားတိုင်းပြည်တွေပေါ်တရားစွဲတာကိုခွင့်ပြုခြင်းမရှိပေမဲ့ American လွှတ်တော်ကိုယ်စားလှယ်တွေကတော့ virus ကိုတုံ့ပြန်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုတန်ခတ်ချင်နေပါတယ
် And why would we take this unprecedented step? This is the third pandemic to come out of China.
အရင်ကမလုပ်ဘူးတာကိုကျွန်တော်တို့ဘာလို့မလုပ်ကြည့်နိုင်ရမှာလဲ COVID-19 ကတရုတ်နိုင်ငံကလာတဲ့တတိယမြောက်ကပ်ရောဂါပါဒီ virus ရဲ့သဘောတဘာဝကိုတရုတ်ကကမ္ဘာကိုအတိမပေးခဲ့ဘူးလေတရုတ်နိုင်ငံကိုလာတဲ့ခီးသည်တွေကိုပိတ်ထားတဲ့အချိန်မှာသူတို့နိုင်ငံသားတွေကတော့ဒီကမ္ဘာလုံးကိုရှောက်သွားဖို့သူတို့ကခွင့်ပြုခဲ့တယ်ဒီရောဂါကလူချင်းချင်းကူးတဲ့ရောဂါလို့သူတို့သိပေမဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာကိုအပြည့်အဝသူတို့တင်မပေးခဲ့ဘူးလို့ပြောပါတယ်အရှိအမေရိကန်မှာ COVID-19 ကူးစက်သူစုစုပေါင်း 2.3 သန်းသေဆုံးသူ 3,000 ကျော်နဲ့တကမ္ဘာလုံးမှာကူးစက်မှုအရေအတွက်အများဆုံးပဲဖြစ်ပါတယ်။ကျမများသတင်းအောင်ပါရှင
်။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။53ချိန်မြောက်လူခွေရေးကောင်စီညီလာခံရဲ့တနင်္လာနေ့ကမြမအရေးဆုံးဖြတ်ချက်ကိုကြိုးဆိုကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက် Arakan Rohingya Union US Council of Muslim Organization နဲ့ဥရောပအခြေစိုက် European Rohingya Council တို့သုံးဘွယ်ပူးပေါင်းပြီးဗုဒ္ဓဘုရားကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဆုံးဖြတ်ချက်မှာရခိုင်နဲ့ချင်းပြည်နယ်ကတိုက်ပွဲတွေအကြောင်းမီးမောင်းထိုးပြထားသလို Rohingya အကြက်တဲ့ဖြည့်ရှင်ရေးအသေးစိတ်အချက်လက်တွေအပါအဝင်အချက်ပေါင်း40ကိုထည့်သွင်းထားတာဟာဒီနှစ်ဆုံးဖြတ်ချက်ရဲ့ထူးခြားချက်ဖြစ်တယ်လို့ Arakan Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောပါတယ
်ဒီနှစ်ကဆုံးဖြတ်ချက် Human Rights Council မှာဆုံးဖြတ်တာကတခြားနှစ်တည်းကကောင်းပါတယ် detail အသေးစိတ်ရေးထားပါတယ်အချက်လေးစီအသေးစိတ်ရထားပါတယ်ရိုဟင်ဂျာတို့ရဲ့ဒေသခံတိုင်းရင်းသား ပြန်ပေးဖို့အတွက်အရင်ကရှိသလိုเนาะ naturalization လည်းမဟုတ်ဘူးပြီးတော့ NVC လည်းမဟုတ်ဘူး data can tie into သုံးကောက်ရှိုးအရင်ကရှိသလိုပေါ့လေအဲ့ဒါကို detail ရထားပါတော့သူတို့ကအဲ့ဒါပါအဲ့ဒါနဲ့ဖတ်တယ်လို့နောက်တစ်ခုကရိုဟန်ဂျာရဲ့မေးစံတပေးနိုင်ခွင့်ပေးဖို့အတွက်ကျွန်တော်တို့အရင်ကရိုဟန်ဂျာတွေကနေပေါများစွာမေးစံတပေးနေပါတယ်အခုမပေးခွင့်ပေးတော့ပါဘူးအဲ့ဒါရုပ်တင်လိုက်ပါဆိုတော့အဲ့ဒါကိုပြန်ပေးဖို့အတွက်အဲ့ဒါ very significant အရေးကြီးတဲ့ချက်ပါ data ကတာတိုင်းတနဲ့မေးစံတပေးခွင့်နောက်အကြောင်းတစ်ခုက repatriation အခုကျွန်တော်တို့ရိုဟန်ဂျာလူမျိုးတွေကဘင်္ဂလားဒေ့ရှ်မှာ 1.5 million လောက်ရှိပါတယ်တခြားနိုင်ငံတွေမှာရှိပါတယ်သူတို့ပြန်သွားဖို့အတွက်အတူမြန်မာဆိုရနဲ့ဘင်္ဂလားဒေ့ရှ်ဆိုရကသူတို့ agreement လုပ်ခဲ့ပါတယ် 2017 မှာမူရင်း data အပြန်သွားနိုင်ဖို့အတွက်ချင်းနေမရှိသေးပါဘူးအဲ့ဒီအဲ့ဒါကို detail ရေးထားပါတယ
်ဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလည်းဂမ်ဘီယာနိုင်ငံကဒီမြန်မာကိုလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဲချက်နဲ့ဒီတရားဆွဲထားတဲ့ကိစ္စပေါ့နော် ICT မှာတရားဆွဲထားတဲ့ကိစ္စကိုလူခွေကြီးကောင်စီကကြိုးဆိုတယ်ဆိုတာထည့်ထားတဲ့အချက်ပေါ့နော်အဲ့လိုထည့်ထားတဲ့ကိစ္စကမြန်မာအစိုးရဘက်ကအမြဲပြောနေတယ်လို့မျိုးပေါ့နော်လူခွေကြီးကောင်စီနေနဲ့ဒါဗတ်လိုက်မှုရှိတယ်ဆိုတဲ့သဘောမျိုးရောပြောလို့ရမလားရှင
်မြန်မာအစိုးရကပြောပါမယ်လေဘာဖြစ်လို့မြန်မာအစိုးရကမြန်မာချမတော်ကမြန်မာစစ်တပ်ကလုပ်တဲ့ crime နော်အသေးသေးအထောက်အထားလို့ရှိပါတယ်သူအချက်နဲ့အရေးရှိပါလေအဲ့တော့ penalize ရမှာရှိပါဘူးဒီ resolution ကိုတခုပေါ်တခုပြီးတခုအချက်40ကိုကြည့်ရင်ဒီမှာမှန်တဲ့အချက်တကောမရှိအခုသူတို့က human council ကစကားမှန်ကိုပြောတာ
Rohingya ဒုက္ခသည်တွေလှေစီးမျောနေတဲ့ကိစ္စမှာနောက်ဆုံးအခြေအနေရဆိုရင်အခု Indonesia နိုင်ငံဘက်မှာ Rohingya Muslim 100လောက်ပေါ့နော်လိုက်ပါလာတဲ့ဆက်လီတစင်းဒီပင်လယ်ထဲမျောနေတာကိုအင်ဒိုနီးရှားငါဖမ်းသမားတွေကတွေ့ပြီးတော့လောလောဆယ်တော့သူတို့ဟိုကယ်တင်ထားတယ်ဆိုတဲ့သဘောပေါ့နော်သူတို့ဆိုတော့ဒါပေမဲ့အဲ့ဒီဆက်လီကပင်လယ်မှာပဲဆက်ပြီးတော့မျောနေတော့နောက်ပြီးတော့ဟိုကန်းကက်ခွင်ကိုလည်းသူတို့စောင့်နေရတော့ပေါ့နော်ပြီးခဲ့တဲ့ဒီအပတ်တွေတွင်ကလည်းမလေးရှားနိုင်ငံဘက်မှာဒီလိုပဲဟိုလှေစီးပြေဒုက္ခသည်တွေမျောနေစေကိစ္စလည်းရှိနေတော့အဲ့တော့နိုင်ငံတကာအနေနဲ့ရောဒီလိုပင်လယ်ထဲမျောနေတဲ့ဒီ Ranger ဒီဒုက္ခသည်တွေလေပေါ်ကဒုက္ခသည်တွေကိုရောဘာမှမလုပ်ပေးနိုင်ဘူးလားရှင
်ပြဿနာကဒီလိုပါလေကြည့်ပါမလေးရှား Indonesia မှာအခုမလေးရှားမှာ Ranger 13ကျော်ရှိပါတယ်ကျွန်တော်သိတယ်လို့ Indonesia မှာလည်းအများကြီး Ranger ရှိတယ်အစ Indonesia နဲ့မလေးရှားက Ranger တွေအရွယ်ကကာကွယ်ပေးပါတယ်သူတို့ကတောင်းရှုံနေပါတယ်အခုဆက်လေနဲ့သွားတာတခွင့်မပေးတာကပြဿနာကသူတို့အစိုးရကပြောတာကကိုဗစ်အကြောင်းနဲ့မပတ်သက်ရင်လေအဲဒီလူတွေကိုထပ်ခွင့်ပေးရင်အနောက်လိုက်များကြီးလာမယ်။နောက်အများကြီးလာမယ်။အဲ့တော့ရခိုင်ပြည်ကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်ဖြစ်ဖြစ်ရခိုင်ပြည်ကဖြစ်ဖြစ်အလုံးပြန်လာမယ်။အဲ့ဒါမျိုးသူတို့လိုပြောနေပါတယ်။ဒါမဲ့လူမှုရေးအခြေနာပြီးတော့သူတို့ကိုလက်ခံတင်ပါတယ်။လက်ခံပေမဲ့သူတို့ရဲ့အမေနိုင်ငံကိုသူတို့အမေနိုင်ငံကမြန်မာနိုင်ငံကသူတို့ကိုပြန်လက်ခံရပါမယ်။ဒါပြလို့ဆိုတော့အမေလေးရှားနိုင်ငံမလေးရှားကအင်ဒိုနီးရှားကကျွန်တော်တို့နိုင်ငံမဟုတ်ပါဘူး
။ဒေါက်တာဝါကာဦးတင်ပြောသွားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလက်မခံပယ်ချထားပါတယ်ရှင
်။ဒီတင်ကြင်ကြောင်ရတဘွားရဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေပြန်လည်ပူဇော်ဖို့အစိုးရကနောက်ထပ်ချင်းငွေကြေးမကြခင်ထက်ချပေးဖို့ရှိပါတယ်။လိုအပ်လာတဲ့ဘဏ္ဍာငွေတွေအတွက်နိုင်ငံတကာအစိုးရတွေအဖွဲ့အစည်းတွေစီကနေငွေချေချတာမျိုးစီးပွားရေးပြန်လည်ကူစားရေးမှာအစိုးရကဘယ်စီးပွားရေးလုပ်ငန်းတွေကိုအဓိကတောင်းအပ်ပေးသွားဖို့ရှိပါလဲ။အပြည့်အစုံကိုတင်ပြပေးမှာပါ။ကျွန်တော်ကတော့အစောထက်ပါ။ COVID-19 ကြောင့်စီးပွားရေးတက်ရောက်မှုတွေပြန်လည်ကူစားရေးကော်မတီကနေပြည်တွင်းစီးပွားရေးလုပ်ငန်းတွေကိုနောက်ထပ်ချင်းငွေတွေထပ်ချပေးသွားဖို့ရှိရလို့ကော်မတီရဲ့အထွေထွေဦးအောင်နိုင်ဦးကဒီကနေ့မီဒီယာတွေကိုပြောလိုက်ပါတယ်
။ချင်းငွေတွေထပ်ထုတ်သွားပေးဖို့ရှိပါတယ်။ထပ်ထုတ်ပေးအပိုင်းမှာလည်းအတိုးတုံးလည်းမပြောင်းလဲပါဘူး။ကျွန်တော်တို့ကတရားခိုင်နှုန်းနဲ့ပဲဆက်ပြီးထုတ်ပေးသွားပါမယ်။နောက်ကချင်းငွေကျော်လွန်တဲ့တွေထပ်ပြီးခေါ်ယူဖို့ရှိတယ်။ဟိုရက်ကြောင့်ကျွန်တော်တို့အတိအကျမဆုံးဖြတ်သေးတော့ကျွန်တော်ပြောလို့မရသေးဘူး။မကြာခင်ရက်ပိုင်းတွေမှာထုတ်ပြန်ပေးပါမယ်။
စီဝိုင်းပြန်လည်ကူစားဖို့အတွက်အစိုးရကကော်မတီဖွဲ့ပြီးပြည်တွင်းကစီဝိုင်းလုပ်ငန်းတွေကိုချင်းငွေတွေထုတ်ချေးပေးနေရ6ချိန်မြောက်ရှိပါပြီ။ဦးစားပေးအနေနဲ့လက်ခစားအထည်ချုပ် CMB လုပ်ငန်းတွေကိုဦးစားပေးချေပါတယ်။အဲ့ဒီနောက်ဟိုတယ်နဲ့ခီးသွွားလုပ်ငန်း
အသေးစားဆုံးမှုလက်မှုလုပ်ငန်းရှင်တွေအလုံးစုစုပေါင်းကျပ်ငွေ86ဘီလီယံထုတ်ချေထားပါတယ်။ချင်းငွေစားချပေးတဲ့အချိန်မှာအရေးပေါ်လိုအပ်တဲ့ငွေကိုလူမှုဝန်ထမ်းရှာမှုငွေကနေကျပ်ငွေဘီလီယံ90စီမံဘဏ္ဍာဝန်ကြီးဌာနကနေကျပ်ငွေဘီလီယံ90စုစုပေါင်းဘီလီယံ100မှတည်ပြီးချင်းငွေစားချေပေးခဲ့ပါတယ်။အခုစီမံဘဏ္ဍာဝန်ကြီးဌာနကနေနောက်ထပ်ကျပ်ငွေဘီလီယံ100ထပ်ချပေးမှာဖြစ်လို့လူမှုဝန်ထမ်းရှာမှုငွေဘီလီယံ90ကိုပြန်ပေးဖို့အဆုံးပြတ်ထားပြီးကျန်တဲ့ငွေကိုချင်းငွေဆက်ချပေးမယ်လို့ဦးအောင်နိုင်ဦးကပြောပါတယ်။စီးပွားရေးပြလဲကုစားရေးအတွက်လိုအပ်လာတဲ့နိုင်ငံတော်ဘဏ္ဍာငွေကိုနိုင်ငံတကာဖွဲ့စည်းတွေကနေအမေရိကန်ဒေါ်လာတန်ပေါင်း1250အတူနှုန်းနည်းနည်းနဲ့ချိထားရပါတယ်။ချင်းငွေကိစ္စနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးတန်းစင်လွင်ကဒီကနေ့နေပြည်တော်ဒင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ရပါ
ဒီစီးပွားရေးကုစားရေးမှုတွေမှာလိုတဲ့ငွေကြေးကိစ္စတွေရှိတယ်ဒီအတွက်ဂျပန်နိုင်ငံကရန်30ဘီလီယံပေးထားပါတယ် budget support ပါ budget တွေတိုက်ရိုက်ထည့်တာနဲ့ IMF နိုင်ငံကငွေကြေးကြောင့်ရန်ပုံငွေအဖွဲ့ကအမေရိကန်ဒေါ်လာတန်း900 ADB ကတန်း30ဖြစ်ပါတယ်ကဘာဘန်ကစုပေါင်းတန်း250ဖြစ်ပါတယ်။ပြောချင်တာကဒီအတွန်းနှုန်းအမြန်တက်တာတဲ့ချင်းငွေကျွန်တော်တို့စုစုပေါင်းအမေရိကန်ဒေါ်လာတန်ပေါင်း1250ကျွန်တော်တို့ရယူဆောင်ရွက်ထားပါတယ်
။အစိုးရအနေနဲ့ရင်းနှီးမြှုပ်နှံမှုမှာကျန်းမာရေးတုံ့ပြန်စီတွေ၊လေယာတားငါ၊စက်မှုစုံတစ်တွေဖော်ဆောင်မှုနဲ့ဒီဂျစ်တယ်နည်းပညာတုံ့စီဝါရေးလုပ်ငန်းတွေဒါရီမှာအထူးကရင်းနှီးမြှုပ်နှံသွားဖို့ရှိပါတယ်။နိုင်ငံခြားယင်းနှီးမြှုပ်နှံမှုဆိုရင်အမေရိကန်ဒေါ်လာ4.3ဘီလီယံလောက်အခုနှစ်ထဲခွင့်ပြုထားရလို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံသားယင်းနှီးမြှုပ်နှံမှုကတော့89ခုရှိပြီးမြန်မာကျပ်ငွေ 1.3 ထရီလီယံရှိပါတယ် NLD ဆိုရလက်ထက်မှာစင်ကာပူနိုင်ငံကအများဆုံးယင်းနှီးမြှုပ်နှံထားပြီးတရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုကတော့ဒေါ်လာ18ဘီလီယံနဲ့အဆင့်နှစ်ဖြစ်ပြီးအထွေထွေကဏ္ဍနဲ့အထည်ချုပ်လုပ်ငန်းတွေမှာယင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပေးပို့ခဲ့တာပါ
မနက်ကရန်ကုန်မြို့ကတတန်း85နှစ်ရှိဖြစ်တဲ့ဂျိုးပြူပိုင်လိုင်းကြီးပေါ်ကနေလမ်းလျှောက်တာကဘာလဲခီးစရီကြောင့်မှရေပန်းဆောင်းလာနေပါတယ်။ဒါကကဘာလဲခီးစရီအတွက်ထူးခြားတဲ့အတွေ့အကြုံတစ်ခုလည်းဖြစ်စေတဲ့အကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကလူဦးရေ400,000ကိုရေပေးဝင်နေတဲ့ဂျိုးပြူပိုင်လိုင်းကြီးဟာရန်ကုန်မြို့ရဲ့ပင်မအသက်သွေးကြောကြီးတစ်ခုလို့ပြောရမှာဖြစ်ပါတယ်။ဂျိုးပြူပိုင်လိုင်းကြီးကိုဒုတိယကမ္ဘာစစ်မတိုင်ခင်1935ခုနှစ်ပြည်ရှာဆူရလက်ထက်မှာတွေ့တန်းဆောက်လုပ်ခဲ့တာဖြစ်တာကြောင့်တတန်းအဖြစ်85နှစ်ရှိသွားပါပြီ။ဘိုင်လိုက်တစ်လျှောက်မှာနေထိုင်တဲ့သူတွေအတွက်ဒီဘောမှာပြီးတော့ဆော့ကစားတာတွေရှောက်သွားတာတွေရှိပေမဲ့လူတော်များများကတော့ဒါကိုမလုပ်ဘူးကြပါဘူး။ဒါပေမဲ့လည်းဒီပိုင်လိုင်းကြီးဟာအခုခါမှာတော့ကဘာလဲခီးတွေနဲ့မြန်မာနိုင်ငံမှာနေတဲ့နိုင်ငံသားတွေအတွက်စိတ်ဝင်စားစရာနေရာတစ်ခုဖြစ်လာနေတယ်လို့ Uncharted Horizon မြန်မာခီးသွားလုပ်ငန်းတည်ထောင်သူ Joe Chen Meisner ကပြောပါတယ်။သူတို့ကကိုဗစ် -19 ကာယောဂါကာလအတွင်းအိနေကနေအပြင်မထွက်ရဘဲနေနေတဲ့သူတွေအတွက်တော့6ပေကျော်မြင့်တဲ့ဒီပိုက်လိုင်းပေါ်ကနေလျှောက်တာကပြင်ပတဘာဝနဲ့ထိတွေ့ခွင့်ရသလိုထူးခြားတဲ့အတွေ့အကြုံတစ်ခုလည်းရစေတဲ့အတွက်စိတ်ဝင်စားတဲ့သူပိုများလာနေတယ်လို့ဂျိုးချင်းမိုင်စနာကပြောပါတယ်
။ Now since March we were all pretty much locked up in the caught in the lockdown in Yangon.
ဒီကနေ့မလာစားပြီးအခုအချိန်ထိကျွန်တော်တို့ကရန်ကုန်မြို့မှာအပြင်မထွက်ဘဲနေခဲ့ရတာပါကျွန်တော်တို့အားလုံးကပတ်ဝန်းကျင်သဘာဝတွေဒေကောင်းလေသန့်တွေနဲ့စွန့်စားမှုအသစ်တွေကိုလုပ်ချင်နေတာပါကျွန်တော်တို့ကတယောက်ကအခုလိုဂျိုးပြူပိုက်ကြီးပေါ်မှာလမ်းလျှောက်သွားဖို့စိတ်ကူးကိုရခဲ့တာပါတကယ်တော့ဒီပိုက်လုံးကြီးကဘယ်ကနေဘယ်ကိုသွားတယ်ဆိုတော့ကျွန်တော်တို့မသိပါဘူးဒါကြောင့်ဒီပိုက်လုံးကြီးပေါ်ကနေလျှောက်ပြီးတော့ကြည့်ရတာကောင်းပါလေ
မြန်မာနိုင်ငံမှာနေနေတဲ့ Olivier Mubon ကတော့ကမ္ဘာလဲခီးသွားတွေပုံမှန်အသွားလာများတဲ့နေရာတွေမဟုတ်တဲ့အထက်မှာတော့ဒါကထူးခြားပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့ခီးစီစဉ်တစ်ခုဖြစ်တယ်လို့လည်းပြောပါတယ်
။ As most tourists when they visit Yangon they go to the very well known places like Shwe.
ကမ္ဘာလဲခီးသွားအတော်များများကတော့ရန်ကုန်ကိုလာလေတဲ့အခါရွှေရုံဖျားတို့၊ဆုလီဖျားတို့၊ပြည်သူရင်မြင့်တို့လိုနာမည်ကြီးနေရာတွေကိုသွားကြပါတယ်။ဒါပေမဲ့ဒီဟာကတော့တကယ်ကိုထူးခြားပါတယ်။နိုင်ငံသားခီးသွားတွေတဲကဒါကိုလှုပ်ဖူးတဲ့သူကတိတ်မရှိပါဘူး။ဒါကြောင့်အခုလိုတက်တန်း80ကျော်ပြီဖြစ်တဲ့ပိုင်လိုင်းပေါ်မှာလမ်းလျှောက်ရတာထူးခြားတဲ့အတွေ့အကြုံတစ်ခုဖြစ်ပြီးကံကောင်းတယ်လို့ခံစားရပါတယ
်။ရန်ကုန်မြို့တော်စီမံသာရေးကော်မတီရဲ့အဆိုအရတော့ဒီဂျိုးပြူပိုင်လိုင်းကြီးဟာဒုတိယကမ္ဘာစစ်အတွင်းမှာလည်းဘာမှမဖြစ်ခဲ့သလို2019ခုနှစ်ကပြည်အောင်9.9ရှိတဲ့ငလျင်လှုပ်တုံးကလည်းဘာမှထိခိုက်ပျက်စီးမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒီပိုင်လိုင်းကြီးဟာ45မိုင်လောက်ရှည်ပြီးတော့မ ရောက်ဘဂျိုးပြူရေလောင်တမန်ကနေရန်ကုန်မြို့ပြင်စင်ကြေဘုံဒေသတွေပါဝင်လူတွေရက်ကွက်ကိုဖျက်ပြီးတော့ရန်ကုန်မြို့ကိုတွေ့တန်းထားတာပါ။ဘာလဲခီးတဲ့အဲ့လိုသွားတဲ့အခါမှာလဲပိုင်လုံးကြီးဘေးမှာနေနေကြတဲ့ဒီလူတွေရက်ကွက်တွေနေနေကလူတွေကသူတို့ကိုစိတ်ဝင်စားတဲ့ကြည်ဓာတ်တွေရှိခဲ့ပါတယ်။ပိုင်လုံးကြီးတစ်လျှောက်လမ်းလျှောက်တဲ့သူတွေဟာတချို့နေရာတွေမှာတော့ရေတွေပန်းထွက်နေတဲ့ရေထိန်ပိုက်ကောင်းတွေလမ်းတွေတံတားတွေနောက်မီတာအနည်းငယ်နဲ့တဲ့ရေမြောင်းတွေကိုဖျက်ရတာတွေရှိပြီးတော့သိလို့ရှားဖို့ကောင်းတယ်လို့လည်းပြည်ရင်းခီးသားတူဖြစ်တဲ့ကိုကျော်စင်လက်ကပြောပါတယ
်။ဒါကျွန်တော်တို့လိုအပ်တာပေါ့ဗျာ။ကိုဗစ်ကလည်းအိမ်ထဲမှာခလာလုံးလုံးအိမ်ထဲမှာဟိုဘယ်လိုပြောလဲနားနေရတဲ့အချိန်မှာပေါ့နော်။အခုလိုနှစ်လအိမ်ကိုဗစ်ကလည်းလုံတဲ့အခါမှာဒီလိုလမ်းလျှောက်ရတာအများကြီးသိလို့ရှားတယ်။ဒါမှတစ်ခါမှလည်းဒါပထမဆုံးကျင်းနဲ့လျှောက်တာဆိုတော့သိလဲသိလို့ရှားတယ်။ပြောလဲပြောကောင်းပါလား။အဲ့လိုလုံးချင်တယ်ကျွန်တော်လုံးတာ
တော့တော်တော်ရှားပါလား။အခုလိုပိုင်လုံးကြီးပေါ်မှာလျှောက်ရတာကကဘာလဲခီးတယ်တွေကိုဆွဲဆောင်နိုင်တဲ့အရာတစ်ခုဖြစ်လာနိုင်တာကြောင့်ရန်ကုန်မြို့တော်စီပင်ကလည်းဒီပိုင်လိုင်းဘေးဝဲရတစ်လျှောက်မှာရှိတဲ့ခြုံတွယ်သစ်ပင်တွေကိုရှင်းလင်းတာတွေလုပ်လာနေတယ်လို့ပြောပါရယ်။အခုလောလောဆယ်မှာတော့ကဘာတဝန်ကိုဗစ် -19 ကပ်ရောဂါကြောင့်အင်မာနိုင်ငံမှာလည်းရောဂါကူးစက်မှုတွေမပြတ်နိုင်အောင်ကန့်သတ်မှုတွေချထားတဲ့အတွက်လူတွေသိပ်မလာနိုင်သေးပေမဲ့နောက်ပိုင်းရောဂါကူးစက်မှုတွေမစိုးရင်ရတော့တဲ့အချိန်မှာတော့ပိုင်လုံးကြီးပေါ်မှာသွာလာမဲ့ကဘာလဲခီးသွားတွေပိုများလာမယ်လို့မျောလင်းရကြောင်းပါခင်ဗျာ။ကျွန်တော်ရန်နိုင်ပါ
VOA မြန်မာပိုင်းကျသပတင်းနေ့နဲ့ခင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာသတင်းနေ့မှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာအဆောင်အမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ကျွန်တော်မျိုးစင်ဆက်မှာကိုဗစ် -19 ကပ်ရောဂါအကြောင်းမသိကြသေးတဲ့လူပေါင်းထောင်နဲ့ချီရှိနေတဲ့နိုင်ငံဆိုတဲ့ကောင်းစင်နဲ့ CNN သတင်းဌာနမှာ Angus Watson ရေးသားထားတဲ့အဆောင်အမဖြစ်ပါတယ်။လူအခွင့်အရေးအဖွဲ့တွေရဲ့အဆိုအရမြန်မာပြည်နောက်ဖက်ပိုင်းမှာပြင်းထန်တဲ့တိုက်ပွဲတွေအတွင်းပိတ်မိနေတဲ့ပြည်သူတွေဟာအင်တာနက်ဖြတ်တောက်မှုကြောင့်ကိုဗစ် -19 ကပ်ရောဂါအကြောင်းမသိကြတော့ဘူးလို့ပြောပါတယ်။စွန်လာပိုင်းကနိုင်ငံတော်တိုင်ပင်ပို့ကိုတော်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကမြန်မာစစ်တပ်နဲ့ရခိုင်နယ်နဲ့ကန်အေအေဖွဲ့အကြားတိုက်ပွဲဖြစ်ပွားမှုမှာစီးရုံးလှုပ်ရှားတာတွေကိုတားမြစ်ဖို့အတွက်မြို့နယ်ကုဘူးမှာအင်တာနက်တွေကိုဖြတ်တောက်ပစ်လိုက်ပါတယ်။မြို့နယ်တစ်ခုကတော့မေလမှအရင်လိုအင်တာနက်ပြန်သုံးခွင့်ရပေမဲ့ကျန်တဲ့မြို့နယ်ရှိခုကလူပေါင်း၈သိန်းလောက်ကသတင်းမှောင်ချခံထားရပါတယ်။လူအခွင့်အရေးဆောင်ကြည့်အဖွဲ့ HRW နဲ့ AI နိုင်ငံတကာလူညင်းစစ်တပ်ကအဖွဲ့တွေကအချိန်ချေကြာအင်တာနက်ပိတ်ပင်တားမြစ်မှုကြောင့်လူမျိုးရေးဆိုင်ရာသတင်းချက်လက်တွေမသိရသလိုလူခွင့်ရေးချိုးဖောက်မှုဆိုင်ရာသတင်းတွေမသိအောင်ကန့်သတ်ထားတာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အန္တရာယ်လူလူကျန်းမာရေးလှုပ်ရှားမှုပြုလုပ်တာတွေကိုအတားအဆီးဖြစ်စေလို့ပြောပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိစစ်ဆေးမှုပေါင်း6000ကျော်ပြုလုပ်ခဲ့ပြီးတွင်းလာနေကမြန်မာကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာရောဂါကူးစက်ခံရသူ292ဦးရှိနေပြီးသေဆုံးသူ6ဦးရှိနေတယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဘူးဒီတောင်နဲ့မောင်းနှုံမြို့တွေမှာရောဂါကူးစက်မှုတွေတွေ့ရှိခဲ့ပြီးအဲ့ဒီမှာမွတ်စလင်ရိုဟင်ဂျာလူသသိန်းလောက်ကပြည့်ကျက်နေတဲ့စခန်းတွေမှာနေထိုင်ကြပါတယ်။2019ခုနှစ်ကစစ်တပ်ရဲ့နေမြေရှင်းလင်းရေးမှာလူတွေကိုနေရက်ကနေအတင်းကျပ်မောင်းထုတ်ခဲ့တာကြောင့်လူပေါင်းသိန်းနဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရပါတယ်။အလားတူဗုဒ္ဓဘာသာရခိုင်လူမျိုးတွေဟာလည်းတပ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပြီးစစ်ဆောင်စခန်းတွေမှာနေကြရပါတယ်။ဒါအပြင်အင်တာနက်တွေပိတ်ထားမှုကြောင့်ရခိုင်ပြည်နယ်မြောက်ဘက်ပိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေဟာ Facebook လူမှုကွန်ရက် message ပို့တဲ့ app တွေနဲ့အစိုးရ website တွေပေါ်မှာတင်ထားတဲ့ကျန်းမာရေးသတိပေးချက်တွေကိုမသိရဘူးလို့ရခိုင်ပြည်နယ်လွှတ်တော်အမတ်ဒေါက်ထွန်းမြေကပြောကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဆလာပြည်တော်မြမအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတရုတ်တို့တိဆောက်နေတဲ့စီးပွားရေးမျိုးသစ်တွေဟာဒေသဖွံ့ဖြိုးရေးကိုဘယ်အတိုင်းအတာထိအထောက်အကူပြုနိုင်ပါလဲ။မြမအေးသုံးသက်သူသမိုင်းပညာရှင်ဦးအောင်ခင်ကတော့တဟာဒေသတွင်းမှာအာနာစီရဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပေါ်မှာမူတည်တယ်လို့ဆိုပါတယ်။အသေးစိတ်ကိုဆရာဦးအောင်ခင်နဲ့ကျွန်တော်ကြော်စင်သာဆက်သွယ်မေးမြန်းထားပါတယ်။ပြောလို့ဖြစ်ခင်ဗျာမ မြန်မာနိုင်ငံရဲ့စီးပွားရေးပြည်ရင်ပြည်နယ်မှာရုပ်တရက်စီးပွားရေးလုပ်ငန်းတွေလာပြီးလုပ်ဖို့ဆိုရမျိုးပြစ်တည်ကြပါတယ်ဒီကိစ္စကိုတော်ရောက်လေးလာစုရနာပြူရဲ့အဖက်တစ်ဖက်အမေရိကန်ကအဖက်တစ်ဖက်ကဒီကိစ္စဟာရာဇဝမှုတွေနဲ့ပတ်သက်နေတယ်နောက်ပြီးတော့တရုတ်ရာဇဝကိုင်းကြီးကဥဆောင်ပြီးတော့လုပ်နေစီးပွားရေးလုပ်ငန်းဖြစ်တယ်လို့ပြီးတော့ဝေဖန်ရေးသားတာကိုတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဆရာပထမဆုံးဘယ်လိုမှတ်ချက်ချလို့ပါလဲဆရာ
ဟောနေစားကတော့လူတို့ကိုင်းမဲ့ပြီပေါ့ဗျာလက်နဲ့ကိုင်းဖွဲ့စည်းပေါ့လက်နဲ့ကိုင်းဖွဲ့စည်းကိုသုံးရလို့ရင်တော့လူတို့ကိုင်းမဟုတ်ဘူးပေါ့သူများလို့ရင်တော့လူတို့ကိုင်းပေါ့ဗျာဒါတော့ဒီ organize activity ပေါ့ဗျာ organize crime လုပ်တယ်ဆိုတာဒီနေဆက်ဒီမှာဒါလုပ်လို့ရှိတာပဲများတာပဲဟိုဗမာတရုတ်နေဆက်မှာလည်းဒါကြီးအများကြီးရှိတယ်မိုင်းလားတော့ဒါအထင်ရှားဆုံးပေါ့အခုလည်းတရုတ်ကထိုင်းမြန်မာနေဆက်မှာဒါကြီးလာလုပ်တယ်ဆိုတော့ကရင်လက်နဲ့ကိုင်းဖွဲ့စည်းနဲ့သဘောတူညီချက်ယူပြီးတော့လုံးတဲ့ကိစ္စပေါ့ဗျာဆိုတော့ခင်ရင်နဲ့ကင်ဖွဲ့စည်းရလဲသူ့ရံပုံွေရှာတဲ့သဘောပေါ့ဆိုတော့တရုတ်ကလည်းသူစီးပွားရှာတဲ့သဘောပေါ့ဆိုတော့ဗမာစစ်တပ်ကလည်းစီးပွားရှာတော့ဒီအပြည့်အခက်ရက်ဆဲတယ်ဆိုတော့ခင်ရင်ကလည်းကြားမှာပေါ့ဒီအပြည့်ရအရင်းရှင်ဆိုတာဒီ ceasefire capitalism ဆိုတာအပြည့်ရလုံးလိုက်တဲ့အတွက်စီးပွားရေးတွေဖြစ်ထွန်းပြီးတော့အရင်လက်နဲ့ကင်အရင်းရှင်တွေပေါ်လာတယ်ဆိုတာဆိုတော့အဲ့ဒါမျိုးပေါ့ဗျာတရားဝင်နေမဝင်ဘူးဆိုတော့ခဏဘေးဆဲတာပေါ့လောလောဆယ်အလုပ်ဖြစ်ဖို့ပဲရည်ကြည့်တာဟုတ်ဟိုသူတို့ကဒါတွေကိုတရုတ်ကအာရွှေခုတ်ကိုတည်တယ်ဆိုင်းရှီကန်တည်တယ်တော့ရွှေရမျိုးတော်စီမံကိန်းအစစီစီမယ်ဒီသုံးခုဒီတောင်ရင်းမြင့်နဲ့ဒီမြဝတီနေမြေမှာဟိုဒါတွေလုတ်တယ်သက်ဆိုင်ရာအရင်လက်နက်ကိုင်အဖွဲ့အစည်းရဲ့သဘောတူညီခြင်းနဲ့သူလုတ်တာဟုတ်ဗျာအဲ့တော့အမေရိကန်ကသူကဒါကိုတရားဝင်ဘူးလူတို့ကိုင်းဘာကိုင်းနဲ့ပြောပြင်းနဲ့သူခရင်တို့ဘာထောက်ပါနိုင်လဲဒီတရုတ်တွေကထောက်ပါနိုင်တော့ခရင်ကဒါလက်ခံတာပါဗောညာ
ဆိုတော့အဲ့မှာဒေတာဖွင့်ဆိုရေးအတွက်ကတကယ်အထောက်အပံ့ပြုနေလို့ဆရာကြီးဆောက်ပါကတချို့ဒေတာခံတချို့ကလည်းပြောကြတယ်တရုတ်တွေကအလုပ်သမားတွေကိုအောက်ခြေသိမ်းအလုပ်သမားအစားသူစီကခေါ်လာကြတယ်ဆိုပြီးတော့ဒါတကယ်ကြီးလဲလဲယူတော့ပဲဒေတာခံတွေအလုပ်ရတယ်ဆိုတော့ပြောကြပါတယ်တကိစ္စရောလက်ခံမင်ပဲရှိပါလားဆရာ
သူကျွန်တော်နေလာမိတော့ဆိုတရုတ်ကသူကအတတ်ပညာအဆင့်မြင့်တယ်ပေါ့ဗျာသူကဒီ electronic transaction တွေပါလို့ပါသူလုပ်ဖို့လို့ပါလို့ဆိုတော့တရုတ်ကအများသောအားဖြင့်ကဗမာနဲ့အများကြီးအဆင့်မြင့်နေတာဟုတ်ရဲ့ဒီစက်မှုဘက်မှာဟိုအတတ်ပညာဘက်မှာအဲ့တော့သူကသူ့အလုပ်သမားနဲ့သူလာတာပေါ့ဒီဗမာကတော့အလုပ်ကျန်းတော့ပဲတုံးတာပေါ့ဆိုတော့လုံးလုံးဆယ်ကတော့ဒီသူတို့လာတည်တယ်ဆိုတာသူတို့အကျိုးရှိဖို့ကအဓိကပေါ့ဗျာဟိုဗမာအကျိုးရှိတယ်မရှိဘူးဆိုတာတော့သူတို့လည်းဒါသိပြီးတော့ဟိုအာယုံထားအောင်မဟုတ်ဘူးအဲ့တော့ဗမာဘက်ကလည်းဒါကိုယ့်ဘက်ကအကျိုးရှိအောင်ကိုတတ်နိုင်အောင်ကိုယူဖို့ဗျာဒါပဲရှိတယ်ကိုမယူနိုင်ရင်တော့ဒါကိုရှုံးတာပေါ့ဆိုတော့ဒီတရုတ်ကဟိုးအရင်ဆုံးကဟိုကိုကျော်စံတာတို့မှတ်မိပါလိမ့်မယ်တရုတ်ဖြူတွေပေါ့ဗျာဟိုဂျာကေရှိတ်တက်ပြီးဟိုရှမ်းပြည်ကဝင်လာတော့1951လောက်ကနေစပြီးဝင်လာတော့သူတို့ဘာမှသူတို့မှကြောလောက်တော့ခံဘာရှိမလဲရှမ်းပြည်မှာဘာမှမရှိဘူးသူတို့ရဲ့ဒီလက်နက်ကင်ဒေါ်လာရေးကွန်မြူနစ်စနစ်ရေးကိုသူဘိန်းနဲ့သူအထောက်အကူလုပ်တာဟုတ်ဗျအဲ့တော့ဘိန်းကုံကူးတဲ့အထဲမှာဖိုင်းရတရုတ်တင်နဲ့ဗမာကာကွယ်ရေးကခွန်စာတို့အလောဆင်ဟာနိုဗာတို့ပါလာပြီးနောက်ဆုံးမိတ်ကြတော့ဒီဘိန်းချတဲ့အထဲမှာဗမာစစ်တပ်ပါပါလာတာပေါ့ဗျအဲ့တော့ဒီဘိန်းကစရိုက်တာဒီတရုတ်ကနေစရိုက်တာပေါ့အဲ့ဒီကအဆွဲပွားကြီးကအခုတည်းကလည်းဟိုဗမာကြီးကကြံနေတော့မယ်အခုဒါစထားတယ်ဆိုတာကျွန်တော်မြင်တော့ဒီသူကြောက်တော့နောက်ကထိုင်းလို့ကျွန်တော်မြင်တယ်ထိုင်းစီဝါရေးကိုတရုတ်ကတကယ်လုံကြီးအုပ်တာတာပဲအဲ့တော့တရုတ်ကထိုင်းနဲ့လုပ်တယ်ဆိုအရင်တော့ကဘင်းချာတုန်းကလည်းဒီလိုပဲလောဆင်ဟောင်ဖမ်းမိတာထိုင်းမှာခေါ်စာလဲထိုင်းမှာပဲအကုန်လုံးဒီဘိမ်းမောင်ကိုဒီအားလုံးထိုင်းမှာအခြေခံတယ်အဲ့တော့လူစိုးကိုင်းကိုထိုင်းကဘယ်လိုပဲလုပ်လို့သူမိသူဟာနဲ့သူလက်ခံတာတာပဲတရုတ်မာဖီးယားကလည်းဟောင်ကောင်မှာရှိတယ်ထိုင်းမှာရှိတယ်ဗါလဲအရင်ဒီကိရင်မာဒီနေဆက်စီမံကိန်းတွေလှုပ်လှမ်းအကြီးလို့ Kelvin Enterprise ဆိုပြီးတော့ Australia ဒီ Nigeria ဆိုတဲ့လူဟာကိရင်ဘိုးချုပ်နာတာဘူမြနဲ့ပေါင်းပြီးတော့ဒုက္ခတဲ့စကမ်းကိုမြို့တယ်မယ်ဆိုပြီးတော့အကြီးအကျယ်လှုပ်ပြီးနောက်ဆုံးမိရမှာဒီလူလိမ်မှန်းပြီးတော့စင်ကာပူမှာတရားစွဲကြပါကြနဲ့သူငွေရင်းစိုက်ထုတ်တဲ့ဒီ American နဲ့ Japan နဲ့တောင်းအဲ့သူတို့စင်ကာပူမှာတရားစွဲတဲ့အဖြစ်ကိုရောက်သွားနေဆက်မှာလူစကမ်းနေထောင်ပြီးတော့လို့လို့ရှိရင်နေရက်ကလူကြီးကြီးပွားမယ်ဆိုပြီးတော့ဘိုးချုပ်နေသားမျိုးဘိုးမရတို့ဘာလို့ကတော့ဒါကရင်လူမျိုးကောင်းစားရေးအတွက်ဆိုပြီးသူတို့ကစိတ်ပါလက်ပါလောက်တာပေါ့ဗျာနောက်သဘောကြမှာ ဒါလူလိမ်မှန်းသိတယ်။ဟောအတယုတ်ကလည်းဒါမျိုးမဖြစ်နိုင်ဘူးလို့မပြောနိုင်။ဒီနေသက်မှာလည်းဝါရောမိုင်းနာရောဝါဒေသာရောမိုင်းနာရောဟာတယုတ်နဲ့စီးပွားရေးလုပ်ပြီးအဖြစ်ခက်ရဆေးရေးလုပ်ပြီးတော့နည်းငယ်အတွင်းမှာပဲတကယ်ဖုန်ချိုးတူတဲဒေသတွေဖြစ်လာပြီးဆိုပြီးတော့တော်တော်များများတည်င်းလာဆရာတွေတည်င်းသမားတွေကခေါ်ပြခဲ့ပါတယ်။ဆိုတော့အဲ့ဒီကိစ္စကိုတော့လူရတော်လေးချီးကျူးပြီးရေးကြပါတယ်ဆိုတော့တင်တော်စင်းရတာကရှေကုတ်ကိုပေါဝင်ဒီမြို့စ်တွေကအဲ့လိုမျိုးဖြစ်မလာနိုင်ဘူးလားအဲဒါတော့ဒေသကကရင်အဖွဲ့အစည်းပေါ်မှာမူတည်တာပေါ့ဗျာဟိုကရင်ကတည်းကကရင်လက်နက်ကိုင်အဖွဲ့ဟာအစိုးရနဲ့ငင်းရိုင်းလောက်တာတော့သုံးလေးဖွဲ့ရှိတယ်ဟလားဟို KNU ကလည်းရှိတယ်ဟို Peace Council ကလည်းရှိတယ် DKB ကလည်းရှိတယ်ဆိုတော့နေဆက်တိုက်ကလည်းရှိတယ်အမျိုးမျိုးရှိနေတော့ဟိုတနည်းအားကရင်အဖွဲ့တစ်ခုနဲ့သဘောတူညီရဲ့ယူတယ်ဆိုနောက်တဲ့နေရာလဲတဖွဲ့နဲ့သဘောတူညီရဲ့ယူတာပဲဒီနေရာမှာကျွန်တော်သွားပြီးတော့စဉ်းစားမိတာဒါလေးကိုဒီတရုတ်ကိုအခြေခံပြီးတော့စီးဝါရှာဖို့ကြံစည်တဲ့လက်နက်ကိုင်ဖွဲ့စည်းတွေရှိတယ်လို့ဟိုဖားပွန်ခရိုင်မှာတန်လွင်ငင်းရည်ဥယျာဉ်ဆိုပြီးတော့ Selling Peace Park ဆိုတာရှိတယ်အဲ့ဒါတို့ထောင်ထားတာကတနေ့လောက်ရှိပြီဧကတသန်းခွဲလောက်နေရာမှာတို့လှုပ်ထားတာကြော်ပေါင်း300ကျော်ရှိတယ်ဒီအောက်ခြေကနေစပြီးလှုပ်တဲ့ဥစ္စာပေါ့ဗျာအဲ့တော့ငင်းရည်မှာအောက်ခြေအပွဲစီမပိုင်လုတ်လို့မရဘူးအပွန်ရံကွက်ပြီးလုတ်လို့မရဘူးဒါမှမဟုတ်အောက်ခြေအပွဲစီတွေနဲ့လုတ်တယ်ဆိုပြီးတော့တန်လွင်ငင်းရိုင်းဥယျာဉ်ဆိုပြီးတော့လုတ်တယ်အဲ့ဒါကိုမကြခင်ရပဲဒါ UNDP ကုလသမဂ္ဂကနေပြီးတော့ Equator Price ဆိုပြီးတော့တောင်းချင်းမြင်လိုက်သေးတယ်ဒါကိုအစိုးရကလည်းဒီအတိအမှမပြူသေးဘူးဘာလို့လဲဆိုတော့ဘာပုံဆိုင်မှာလည်းအခု KNU နဲ့ဟိုတိုက်ပွဲတွေဖြစ်နေတာရှိတယ်ဒီဖြစ်တွေ့တိုက်ပွဲလေးတွေပေါ်ကြမကြခဏဖြစ်တယ်ဒါဒီ complaint တွေနဲ့ခဏခဏတက်နေကြတယ်
โอเคသူဒီကရင်ပြည်နယ်ကတရုတ်စီမံရေးမျိုးသစ်တွေမှာလည်းပဲအစိုးရရဲ့ထိန်းချုပ်မှုတရားဥပဒေလောက်ပါသိမရှိဘူးအစိုးရခွင့်ပြုထားသဘောတရားနည်းနည်းဘယ်လိုကြိုက်ဘယ်လိုလုပ်နေဆိုတဲ့သဘောမျိုးတွေ့ရတော့အစိုးရထိန်းချုပ်မှုကဘလောက်အရေးကြီးလဲကျွန်တော်စဉ်းစားမိတာဝါရိုမိုင်းနာရိုမှာအစိုးရထိန်းချုပ်မှုလုံးဝမရှိဘူးထင်ပါတယ်သူတို့တရုတ်နဲ့ဆက်ပြီးစီးပွားရေးလုပ်တော့အခုဖွန်ဖို့တူတက်လာတဲ့ကိစ္စမှာဝါစရင်လုံးဝစီးပွားကိုသူတို့ကသူတို့လုပ်နေကြပါဆိုတော့အခုဒီကြေစားတွေကလည်းအစိုးရထင်ချုံမှုစီရင်တဲ့လုပ်ရင်ကသူတို့လိုဖုံးချုံမတွေ့တက်လာနိုင်ဘူးလားအစိုးရထင်ချုံမှုကဘလောက်အရေးပါတယ်လို့ထင်ပါလဲဒီကိစ္စမှာ
အခုဒီကရင်နယ်စပ်ကမျိုးတွေမှာတော့တချို့မျိုးတွေမှာဟိုဥပမာရွှေကုတ်ကိုဆိုလို့ရှိရင်ဒါဒီ investment commission ကအနေငယ်ခွင့်ပြုချက်ပေးတာလေခွင့်ပြုချက်ပေးတာနေနေသူတို့လောက်တာများများဆိုပြီးတော့ဆိုတော့ဘိုးအစိုးရကြီးကြပ်မှုကတော့မရှိသလောက်ပဲလို့ကျွန်တော်ထင်တယ်ပြန်ရလဲပဲသူအောက်ချီဟာဟိုတမူးတွေကတော်တော်ဩသာရှိပုံရတယ်လေကိုနေစားပင်စားယူကြည့်နေတော့ကိုပိုင်တဲ့နေမှာကိုခွင့်ပြုတဲ့သဘောရှိတာပေါ့
ဆိုတော့ဝါရိုမိုင်းနာရိုလည်းအဲ့လိုပဲလုခတ်ကြတာအစရာခင်တို့နဲ့ကင်းကွာပြီးတော့သူကိုလုခတ်ကြတယ်ဒါပေမဲ့သူကပုံစိုးတွတ်တက်လာတဲ့ဆူရောဒီတွေကအသိမှတ်ပြကြတယ်ကျွန်တော်စိတ်မနာဒီဒေတာမှာရောအဲ့လိုဖြစ်မှန်းနိုင်လားအစရာလည်းကိုမရောက်ကြည့်တိုင်းတော့
အေးအဲ့ဒါသူတို့ကနဝါတော့ကျွန်တော်မြင်တော့ဝါမှာသူကစီးလုံးမြင်ရတယ်ကြာဝါသူရှိတဲ့လူနဲ့သူကဘို့ချုပ်ကင်မှုနဲ့သူကယူပြီးတော့ဟိုအပေါ်စီးနဲ့သူကအကုန်လုံးလှုပ်ဆိုအကုန်လုံးလှုပ်တယ်ဆိုကရင်မှာတို့မဖြစ်ဘူးလို့ကျွန်တော်ထင်တယ်ကရင်မှာဘို့ချုပ်ကင်မှုကအားနေတယ်ကရင်မှာအောက်ခြေရနေပြီးတော့အဖွဲစီးအမျိုးမျိုးကွဲနေတာများတယ်အဲ့တော့ဘလောက်စီအောင်ရေရှည်ခံမယ်ဆိုတာတော့မပြောနိုင်ဘူးတကယ်ဒါတွေပြက်ပြီဆိုလို့ရှိရင်တော့ဒီသာဥတွေရောပါရောအကုန်စစ်မြေပြင်ဖြစ်ကုန်တော့မတတ်နိုင်ဘူးပေါ့
ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာဆရာဒီစီမံကိန်းကိုပထမဆုံးထောက်ပြဝေဖန်တာကအမေရိကန်ကသုတေသနသင်းတန်အဖွဲ့တစ်ခုကဖြစ်ပါတယ်ဆိုတော့အဲ့ဒီသင်းတန်မှာစာရန်ကြည့်ရတဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်အင်တာဗျူးမေးတော့သူကဒီစီမံကိန်းဟာတရုတ်လုတာမို့လို့သူတို့ဝေဖန်တာမဟုတ်ဘူးတရုတ်ကတရားသဖြင့်စီးပွားရေးဖုံချူအောင်လုပ်ရင်သူတို့ဘာမှပြောစရာမရှိဘူးဆိုပြီးတော့ဆိုပါတယ်ဆိုတော့တချို့အစနာကြတာကအမေရိကန်ကတရုတ်တွေလောက်တာမလို့သူတို့ဝေဖန်ခြင်းဖြစ်တယ်နိုင်ငံရေးအချင်းမြန်မာနိုင်ငံမှာတရုတ်ဝင်ဆက်တာကိုသူတို့မလိုချင်လို့ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဘယ်လောက်ဖြစ်နိုင်လဲထင်ပါလဲ
ဟိုသူတို့ကသူတို့အမြင်ပေါ့ဗျာသူတို့အမြင်နဲ့ဘာပဲပြောပြောဒီလက်တွေမှာဟိုလက်နက်ကိုင်ဖွဲ့စည်းဆိုတာသူတို့မှာဒီ ideology မရှိဘူးဗျာသူကလက်တွေစားရမယ်ကိစ္စကိုသူက realist တွေပေါ့ဗျာအဲ့တော့သူတရားဝင်တာမဝင်တာသူတို့ view မဆိုင်ဘူးအဲ့တော့လက်တွေသူတို့ဘာအကျိုးအမြတ်ရှိမယ်ဆိုတာသူတို့ကြည့်ပြီးလှုပ်တာပဲအဲ့တော့ဒီလက်သက်ကိုင်အဖွဲ့စည်းရမ်းရတယ်လို့ပဲသူက realist တွေပေါ့လေ idealist မဟုတ်ဘူးအဲ့တော့ idealist ကနေပြီးတော့ဒါကိုမှန်နေပါတယ်ဆိုပြီးတော့သွားဆုံးဖြတ်လို့မရဘူးသူကသူတို့ရဲ့ data မှာသူတို့လက်နက်ကင်ဖွဲ့စည်းအတွက်ဘာအကျိုးရှိမလဲအကျိုးရှိတဲ့ဟာသူတို့လုပ်တာ
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးဆက်ပြန့်နှံ့မှုတွေဟာအလုံးအရင်ကူးဆက်ပြန့်နှံ့တာမျိုးမရှိသေးသလိုကူးဆက်ပြန့်နှံ့မှုလုံးဝရပ်တန့်သွားတာမျိုးလည်းမဟုတ်ပဲပိုးရှိသူတွေကိုနည်းနည်းချင်းစီဖော်ထုတ်တွေ့ရှိနေတဲ့အနေအထားမျိုးဖြစ်နေတာပါနိုင်ငံအတွင်းမှာကူးဆက်ပြန့်နှံ့မှုတွေနည်းပါးသေးတယ်ဆိုပေမဲ့ပြည်ပနိုင်ငံအသီးသီးကနေအလုံးအရင်နဲ့ပြန်လာတဲ့သူတွေရှိနေသလိုအိန္ဒိယနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာကူးဆက်ပြန့်နှံ့မှုတွေအလွန်အမင်းမြင့်တက်နေတာကြောင့်မြန်မာနိုင်ငံအတွင်းမှာလည်းကူးဆက်ပြန့်နှံ့မှုတွေရုတ်တရက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းသုံးသပ်နေကြတာကိုတွေ့မြင်နေရပါတယ်မြန်မာနိုင်ငံအတွင်းမှာယောဂပိုကူးဆက်ပြန့်နှံ့မှုတွေအများကြီးမရှိသေးဘူးဆိုပေမဲ့ COVID-19 စတင်ခဲ့တဲ့အချိန်ကနေစပြီးအခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေအမျိုးမျိုးကိုတွေ့ကြုံခံစားခဲ့ကြရတာကြောင့်စိတ်ပန်းဆိုင်ရာထိခိုက်မှုတွေကိုအနေနဲ့အများကြုံတွေ့နေကြရမှာပါစိတ်သက်သာဟာတမန်လူကောင်းတွေမှာတွေ့ရလေရှိတဲ့ပုံမှန်စိတ်အခြေအနေတစ်ခုဖြစ်ပြီးစိတ်သက်သာဆင်းလာမှုကိုဇက်တိုက်ခံစားနေရမယ်ဆိုရင်တော့ဆက်ယောဂအခြေအနေတစ်ခုဖြစ်ရောက်ရှိလာနိုင်တယ်လို့ဆက်ယောဂအထူးဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးဆန်းလင်းကလည်းအခုလိုပြောပြထားတာတွေရှိပါတယ
်စိတ်သက်သာတဲ့စေတကြတာနဲ့စိတ်ကြယောဂာနဲ့ပေါ့နော်စေတကြတဲ့ဝမ်းနဲ့ဆက်ဆိုတဲ့ဥစ္စာအဲလူတိုင်းကြုံတွေ့ရနေပါတယ် depression ဆိုတဲ့ဥစ္စာကလည်းလူတိုင်းမှာကြုံတွေ့ရတဲ့အခြေအနေတစ်ခုပဲပေါ့နော်ဒါပေမဲ့စိတ်ကြယောဂာဆိုရင် depressive disorder နဲ့တော့ဒီစိတ်အရင်ကြေကွဲထိခိုက်စရာတွေဆုံးရှုံးတာတွေလူတိုင်းမှာဘဝမှာကြုံလာနိုင်တယ်အဲ့ဒါတွေကအရင်နာကျင်ခံစားရတယ်ဒါပေမဲ့အဲ့ဒါက healthy ပဲလေအဲ့ဒါကဒီကျန်းမာတဲ့အခြေအနေတစ်ခုပဲဒါပေမဲ့ depression is a အရန်ကို depression တကယ်ဖြစ်လာရင်တော့အရန်ကိုဆိုးွားလာပါတယ
်အခက်အခဲတွေနဲ့ဆွေးရင်ပူပန်မှုတွေကိုအချိန်ကြာကြီးတွေ့ကြုံလာရတဲ့အခါစိတ်တက်ကြတာတွေစိတ်တို့ဒေါသထွက်တာတွေနဲ့အာမလို့အာမရဖြစ်မှုတွေကိုကြုံတွေ့ခံစားရလေးရှိပါတယ် social media အလုံးစုံအသုံးပြုတဲ့သူတွေနဲ့ mobile game internet game ဆော့တဲ့သူတွေဟာစိတ်မဆန်ရဝိညာဉ်တွေကိုတာမန်လူတွေထက်ပိုကြုံရရလေးရှိပြီးအိမ်ရင်းပြဿနာတွေနဲ့အိမ်ရင်းအချမ်းဖက်မှုတွေစီကိုဥတီသွားလေးရှိကြပါတယ်။ social media အသုံးပြုတာတွေကိုလျှော့ချပြီးစောက်ဖတ်တာလိုမျိုးစိတ်ပန်းပြည်စီမဲ့အနာယူမှုတွေပြုလို့ရင်စိတ်မဆန်ရလေ့ကျင့်ခန်းတွေလုပ်ဆောင်ပေးမယ်ဆိုရင်စိတ်မဆန်ရဝိညာဉ်ခံစားရမှုတွေကိုရောကြသွားစေနိုင်တယ်လို့ဘောမောက်ဒေါက်တာဦးဆန်းလင်းကပြောပါတယ
်။စိတ်ပန်းဆန်ရကြတော့စိတ်ရဲ့စိတ်မှလည်းစိတ်အာဟာရလေးရှိကိုယ်စိတ်ကိုကိုတင့်တင့်တော့ပတ်တဲ့အစိအပန်းဖြေတာလေးတွေ healthy ဖြစ်တဲ့ဒီအစိ stress ရှော့တဲ့ဥစ္စာတွေကိုဥပမာ music လိုဟာမျိုးတွေ game ကစားတာမျိုးတွေတငယ်ချင်းတွေစုဝေးပြီးတော့လှုပ်တော့ကိုဝါသနာပါတဲ့အမှုပညာလေးတွေစာဖတ်တာလေးတွေအချင်းချင်း share လုပ်တဲ့ social media လေးတွေသုံးတာလေးဒါမျိုးတွေနဲ့တင့်တင့်တော့ပတ်အောင်တော့ဒါ social media တနေ့တညာလုံးသုံးတာမျိုး game ကိုတနေ့ကုန်တညာလုံးဆော့တာမျိုးဒါမျိုးအလွန်အကျွံဖြစ်နေတော့ဘယ်ဆောင်မကောင်းဘူးအစိအပန်းဖြေတာလေးတင့်တင့်တော့ပတ်အောင်သုံးဆွဲဖို့အဲ့ဒါစိတ်အာရလုပ်ဖို့လို့နောက်တော့စိတ်ပိုင်းဆိုင်ရာလေ့ကျင့်ခန်းကြတော့စိတ်ကိုလေ့ကျင့်တာကြတော့တည်ငြိမ်အောင်လေ့ကျင့်ရအောင်ရုပ်နဲ့မတူတော့ mindfulness ဆိုတဲ့ဒီစိတ်ရဲ့ mindfulness exercise ဒီကျွန်တော်တို့ဒီအရှိတန်းကတော့ဒီသတိပဋ္ဌာန်တို့ဥပဒနာတို့ကျွန်တော် mindfulness ဘာသာတိုင်းမှာရှိပါတယ်ကျွန်တော်ဒီဘက်ဒီဘက်ကမှလည်းဒီ mindfulness ဝိပဿနာအားထုတ်တာတွေတရားအားထုတ်တာတွေတော်များလာတယ်။အဲဒါဆိုတော့ဒီ mindfulness ကဗုဒ္ဓဘာသာမှာမဟုတ်ပါဘူး။ကျန်တဲ့ဘာသာတွေကလည်းဆရာကြီးဘုရင်ငါတို့ပါလို့ဆိုဒီတမာတိတစ်ခုတိဆောက်ပြီးလေ့ကျင့်ရတာပေါ့နော်။အဲ့ဒါကဒီ mindfulness ကစိတ်ကိုတည်ငြိမ်အောင်လုပ်တယ်ဆိုတော့ကျွန်တော်ကဘုနာရုပ်ကိုကြာတမ်းအောင်လုပ်တယ်ဆိုတော့သက်လုံကောင်းလာတယ်လှုပ်ရှားပေးရစိတ်ကိုကြတော့အဲတည်ငြိမ်အောင်လေ့ကျင့်ပေးရအဲ့တည်ငြိမ်လာလေသူက resilience ဆိုတဲ့လောကဓာတ်တရားကိုချမ်းချမ်းခံနေလောကဓာတ်နဲ့တွေ့အမုန်တိုင်းမှုရင်သူတခါသူစိတ်ချမ်းမရေမျိုးစုံအခြေအနေတခုရနေတာပဲလေအဲ့ဒါဆိုတော့ဒီ mindfulness ဆိုတဲ့ဒီစိတ်လက်ချင်ခံတွေကိုလုပ်ပေးရတယ်ပေါ့နော်
covid ကာလရှေ့ကျလာတာနဲ့မျှစိတ်ပစ္စည်းမှုနဲ့စိတ်ပိုင်းဆိုင်ရာဝေဒနာမျိုးမျိုးကိုကြုံတွေ့ခံစားရဖို့အခွင့်အရေးများလာတာကြောင့်စိတ်ပစ္စည်းမှုရောကြောင့်အောင်ကျဆိုင်နေထိုင်ပေးဖို့အရေးကြီးတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
မျိုးရည်မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။ COVID-19 ကာယရောဂါကြောင့်မ
နေစဉ်လောက်ကင်နေကြရတဲ့အလုပ်တွေအလုံးအနည်းနဲ့အများအပြောင်းလဲဖြစ်ခဲ့ကြရပါတယ်အထူးသဖြင့်ကျောင်းတွေရုံးတွေပိတ်ထားကြလို့အိမ်ကနေအွန်လိုင်းပေါ်မှာစာတင်ကြရသူတွေအိမ်ကနေအင်တာနက်ကိုအားကိုးပြီးအလုပ်လုပ်နေကြရသူတွေလည်းအများအပြားရှိပါတယ်အဲ့လိုမျိုး work from home virtual learning လုပ်နေကြရတာဘလို့အားနဲ့အားသာချက်တွေရှိပါလေအရင်ဆုံးမြန်မာနိုင်ငံရန်ကုန်မြို့ကနိုင်ငံခြားဘာသာသင်တဲ့စာတင်ကျောင်းတစ်ခုမှာစာတင်နေတဲ့မတ်ပီတီကိုမေးကြည့်ရအောင်ပါသမီးကအခုကကျောင်းသွားလို့မရတဲ့အချိန်မှာအခုလိုမျိုး online ကနေတင်နေရတာပေါ့နော်ဆိုတော့အရင်တော့လို့အတန်းထဲမှာဒီဆရာမတင်တာကိုနားထောင်ရတာနဲ့ online ပေါ်မှာနားထောင်ရတာရောဘယ်လိုကွာလဲ
online ပေါ်မှာနားထောင်ရတာစာပုံနဲ့နောက်ပြီးတော့အစိုးရထားစရာလည်းမလိုဒါပေမဲ့ကျောင်းမှာဆိုရင်အစိုးရလည်းထားရတယ်စာရီလည်းပုံများတယ
်။စာရီရောအဲ့လိုမျိုးဟိုအွန်လိုင်းပေါ်မှာသင်ရတာနည်းတယ်ဆိုတော့စာရီပို့ပြီးတော့မှတ်မိလားတော့
မှတ်မိရယ်။စာရီပေါ်မှာမမြင်ရရင်လည်း screen sharing လုပ်တယ်။ note တော့တေချာလည်းမြင်ရရယ်။နောက်ပြီးတော့စာရီကလည်းအရန်မခတ်ဘူး။နည်းနည်းလေးပဲပေးရ။ကျောင်းမှာကျောင်းမှာကြတော့၄နာရီ၅နာရီလောက်ခြာမီစာတင်ရစာရီလည်းများတယ်အဲ
့တော့ဘယ်ဟာကိုပို့ကြိုက်လဲ
online learning process ကိုပို့ကြိုက်တယ
်ရန်ကုန်မြို့မှာရှိတဲ့နိုင်ငံတကာစာတင်ကျောင်းတစ်ခုက၄တန်းကျောင်းသူ PT ဖြစ်ပါတယ်အခုလို့ online ပေါ်မှာစာတင်နေကြရတဲ့ကလေးတွေအတွက်မိဘတွေဘက်ကပံ့ပိုးမှုကရောဘယ်လောက်လိုသလဲဆိုတာကို PT ရဲ့မိခင်မတ်ခင်လေးကိုမေးကြည့်ဖြစ်ပါတယ
်အဲအဲ့မှာကြတော့ကျွန်မမြန်နှစ်ပိုင်းပေါ့နော်မိဘတွေကအစတွေကဒီလို online နဲ့ internet နဲ့ office work တွေနဲ့ပေါ့နော်ဟိုကျန်ရင်ပါနေတဲ့အတူတွေအတွက်ကတိတ်ပြီးတော့ပြဿနာမရှိဘူးလို့သူတို့ရဲ့သားသမီးတွေကလည်း used to ဖြစ်တော့ဒီလိုမျိုး app တွေကို download လုပ်တာပဲဖြစ်ဖြစ်တိတ်မခတ်ဘူးပေါ့ဒါပေမဲ့အဲ့လို online နဲ့ဟိုအသားမကျတဲ့မိဘတွေရိုးရိုးပဲနေသူကမှတိတ်ပြီးတော့ဒီအလုပ်နဲ့မရင်ပါတဲ့သူတွေကြကြတော့အဲ application ကို download အဆင်သင့်မရှိရတော့သူတို့မှာဖုန်းတွေပါကောင်းကောင်းမောမောမရှိရတော့ internet တို့ wifi တို့ပါတော့လည်းမရှိတာတော့စိန်ခေါ်မှုဖြစ်တယ်အဲကျမတို့တို့ကတော့ဟိုအခြားဟိုမှာ US တို့ပါတော့လို့သူက virtual learning ဆိုပေမဲ့အချိန်ပြည့်ကြီးလေဟို screen ရှေ့မှာထိုင်ပြီးတော့လောက်ရတာမျိုးဒီမှာမရသေးဘူးမရတဲ့အတွက်ကလေးတွေအတွက်တစ်နာရီနှစ်နာရီတချို့ကျောင်းတွေတော့တောက်လျှောက်ဟိုပေါ့ကျောင်းချိန်အတိုင်းလုပ်ပြီးရင်လုပ်ပေးမယ်အဲဒါပေမဲ့ကျောင်းတော်တော်များများအဲ့လိုလုပ်ဖို့အတွက်ကကလေးမိဘတွေဘက်ကလည်းအဆင်မပြေဘူးဆရာဆရာမတွေဘက်ကလည်းခုနလိုမျိုးပေါ့ internet connection ကအဆင်မပြေတဲ့အခါကျတော့သူကတနေ့ဦးမှတနားရီစာနှစ်နာရီစာလောက်လုပ်ပေးတာများတယ်အဲမိဘတွေအတွက်ကတော့ကျမတို့ကတော့ဝင်တုံးဝင်ဖို့မဖြစ်ဘူးဘာလို့ဆိုတော့ကိုသားသမီးကလည်းဒီဟာတွေကိုလိုင်းနိုင်တယ်ဆရာတွေကဆရာမတွေနဲ့အင်္ဂလိပ်လိုပဲဖြစ်ဖြစ် communicate လုပ်တာတွေစာတွေပါလည်းသူ့ဘာသူလုပ်နေကြဆိုတော့ကျမတို့တို့ကတော့ဟိုဘာမှပြဿနာမရှိဘူ
းမခင်လေးဆိုရင်လည်းဒီအမျိုးသမီးစွမ်းရည်မြန်မာရေးအတွက်လုပ်နေတဲ့ Triangle Women အဖွဲ့ရဲ့ Director ဖြစ်ပါတယ်အဲ့တော့လောလောဆယ်မှာဒီအလုပ်ကိစ္စတွေကို online ပေါ်ကနေလုပ်နေရတာဖြစ်တော့မခင်လေးရဲ့ဒီ work from home အတွေ့အကြုံကိုလည်းမျှဝေပြောပြပါလားရှင
်ကျွန်တော်တို့အခုဆိုရင်အစည်းအဝေးတွေဘာတွေပေါ်တော့ပြောရရင်တို့ web seminar ဆိုပြီးတော့ international လည်းမျိုးစုံလုပ်ကြတာပေါ့နော်ဆိုတဲ့အခါမှာကျွန်တော်တို့ကဟို forum မှာတိတိပါပဲလုပ်တဲ့ဆိုလူတကိုယ်လုံးမြင်ရတယ်နည်းနည်းလွတ်လွတ်လပ်လပ်ပေါ့ပါနဲ့ပြောလို့ရတယ်အခုကျတော့မျက်နှာတွေပဲကြည့်ပြီးပြောရတာလေမျက်နှာတွေပဲပေါ်နေတယ်ဆိုတဲ့အခါကျတော့တစ်ခါတည်းမှာစကားပြောရတာလည်းဟိုနည်းနည်းလေးအားမရဘူးပေါ့နော်အားမရဘူးဖြစ်တယ်နီးပညာကြောင့်ပဲဖြစ်ဖြစ်ဟိုကျွန်တော်တို့ရှင်မှာ connection တွေကကောင်းခြင်းလဲကောင်းတယ်ဟိုအားနေခြင်းလဲအားနေသွားတယ်နောက်တစ်ခါမိရပြက်ခြင်းလဲပြက်မယ်ဆိုတော့အဲ့လိုဟာမျိုးတွေကြောင့်လဲဟိုတိတ်ပြီးတော့ကျွန်တော်တို့စိတ်ထဲမှာတော့အားမရနေဘူးပေါ့အပြင်မှာအားပါပြောရအောင်နောက်ကျွန်တော်တို့ရဲ့ generation လဲဖြစ်ရင်ဖြစ်မှာပေါ့နော်ကိုယ်အသက်အရပဲဖြစ်ဖြစ်အဲ့လိုအပြင်မှာအားပါနဲ့ပြောပြီးဆွေးနွေးရတဲ့ဟာကတော့ကျွန်တော်တို့အတွက်ပို့ပြီးတော့ဟိုစိတ်ထဲမှာသဘောကျတာပေါ့
အမပြောသားတဲ့ထဲမှာလဲဥမာဒီလိုမျိုးဟိုဗမာပြည်ကနေလှုပ်တဲ့အချိန်မှာမိပြက်တာကလဲဒီကိစ္စတခုထည့်ပြီးတော့တွက်ရမယ်ထင်တယ်เนาะဟိုတခြားနိုင်ငံတွေမှာဆိုရင်တော့ဒီကိစ္စတိတ်ပြီးတော့ဟု
တ်တယ်ပြဿနာမရှိဘ
ူးမိပြက်တာပဲ
ကျွန်တော်တို့မှာမိပြက်သွားပြန်ပြီဟဲ့ဒုက္ခပါပဲဆို wifi ချိတ်ထားတယ် wifi ကပြတ်သွားပြီလေဆိုတဲ့အခါမှာ mobile data ပြောင်းမလား laptop နဲ့ဆိုရင်ကျွန်တော်တို့ကတော်တော်ခက်သွားပြန်ရောအဲ့လိုဟာမျိုးလေးရတယ်အများကြီးကြုံရပါတယ
်နောက်တစ်ခုကဒီအရေးကြီးတဲ့ကိစ္စတွေပြောရဲဆိုတဲ့အနေအားမျိုးမှာရောဒီ online ပေါ်ကနေပြောနေရတာကအပြစ်မှာဟိုလူချင်းတွေ့ပြီးပြောတော့ထိရောက်မှုရှိတယ်လို့ရောထင်လားချက်
အ ဲ့ဒါလည်းမထင်တော့မထင်ဘူးပေါ့နော်မထင်ဘူးဆိုတဲ့ဟာလုံခြုံရေးပေါ့ပရမဆိုကျွန်တော်တို့ zoom နေပါလေသုံးတဲ့အခါမှာလုံခြုံရေးတိတ်မရှိဘူးဆိုပြီးပြောတဲ့ဟာမျိုးတွေလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ပြောနေတဲ့ဟာမှာဥမာကျွန်တော်တို့ကနိုင်ငံတကာနဲ့ပြောပြီဆိုရင်ကြတော့ဘာသာစကားအစတွေကကျွန်တော်တို့ရဲ့မိခင်ဘာသာစကားမဟုတ်တဲ့အတွက်တက်နေမြစ조사ပြီးပြောရတယ်ဒီလို online ပေါ်မှာဖြစ်တဲ့အတွက်သူနဲ့ကိုနဲ့ကြားမှာ connection တွေဘာတွေကြောင့်ကိုကပြောနေပြီမဲ့သူကနောက်ကျမှကြားရတာ connection မကောင်းတဲ့အတွက်အသံမပြပြင်းတာတွေကလည်းရှိနိုင်တယ်ဆိုတော့အဲ့ဒီမှာလည်းအားမလို့အားမရနဲ့ဟိုဘက်ကနားလည်မှုရောဘယ်လောက်ရှိမှလဲနောက်သူပြောတာရောကိုကဘယ်လောက်နားလည်မှလဲဆိုတဲ့ပုံမှာလည်းနည်းနည်းလေးတော့ဟိုတော်တော်ချင်းချင်းဆဆနဲ့လှောက်ရတာရှိရဲ့ကျမတို့ကနောက်တစ်ခုထပ်ပြီးတော့တိုးတာကကျမတို့လို့ဖွဲ့စည်းရအမျိုးသမီးရေးလုပ်တယ်ကျမတို့ကရက်ရွာတွေကိုဆင်းရတာလေလူလူကြားထဲမှာသင်တန်းနေပေးတယ်အသိပညာပေးတယ်လုပ်တဲ့အခါမှာခုလိုကာလကြတော့ကျမတို့ကလောက်ရအရန်ခတ်သွားပြီအဲ့တော့ကျမတို့ရည်ရွယ်ထားတဲ့ပြတ်မှတ်ထားတဲ့ဒီလူလူကြားကိုဆင်းဖို့ကြတော့လေအရန်ခတ်ခဲရှိတော့သူတို့ကိုကျမတို့ကဒီလို live တွေ online နေနဲ့လုပ်မယ်ဆိုရင်တော့မှအဆင်ပြေနိုင်တော့အဲ့ဒါကိုလည်းကျမတို့တို့ကတော့ပို့ပြီးတော့အောင်စိန်ခေါ်မှုဖြစ်နေတယ်လို့ပြောလို့ရတယ
်။ရုံးကန်းသွားပြီးအလုပ်လုပ်ဖို့မဖြစ်နိုင်သေးခင်စာတင်ကန်းတွေလည်းပြန်သွားပြီးစာမတင်နိုင်ခင်မှာအခုလိုမျိုးအိမ်ကနေ online ကိုအားကိုးပြီးစာတင်ကြအလုပ်လုပ်ကြရတဲ့အခါမှာဒီပညာတိုးတက်နေတဲ့နိုင်ငံကြီးတွေမှာတော့အနည်းနဲ့အများအဆင်မပြေမှုတွေကမောက်ကမဖြစ်တာတွေရှိနေတာကတော့အမှန်ပါပဲရှင်။ကျွန်မဆုမြတ်ပါပါ။မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တင်းငွေငွေနဲ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေ။
ခုဆက်ပြီးသတင်းအချက်အလက်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအခုခါမှာကမ္ဘာတစ်လွှာလူပေါင်း 9.3 သန်းလောက်မှာဖြစ်နေပြီးရှေ့သတင်းပတ်လောက်ထဲဆို10သန်းလောက်ဖြစ်လာနိုင်မယ်လို့ခန့်မှန်းကြောင်း WHO အကြီးအကဲ Tedros Ghebreyesus ကဗိုလ်တစ်ဖူးနေမှာပြောပါတယ်။ WHO ရဲ့အရေးပေါ်အစည်းအဝေးဆိုင်ရာအကြီးအကဲကလည်းအမေရိကတိုက်ကနိုင်ငံအများပြားမှာအထူးသဖြင့်အမေရိကတိုက်တောင်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအခုချိန်ထိကူးစက်မှုကအမြင့်မားဆုံးအခြေအနေကိုမရောက်သေးတဲ့အတွက်အထူးသတိထားနေရဆဲဖြစ်ကြောင်းပြောပါတယ်။အမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအဖြစ်ဖြစ်လာတဲ့ Michael Peck ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာအရှေ့လယ်ပိုင်းသတင်းမီဒီယာကွန်ရက်လွတ်လပ်တဲ့အာရှအသံ RFA နဲ့လွတ်လပ်တဲ့ဥရောပအသံ Cuba အသံနဲ့ဌာနဆိုင်ရာရုံးနဲ့ Open Technology Fund ဌာနတွေရဲ့အကြီးအကဲတွေကိုရာထူးကနေထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီး Washington DC မှာတရားစွဲဆိုခံနေရပါတယ်။Michael Peck က Open Technology Fund အကြီးအကဲ Libby Lu နဲ့တခြားဌာန၃ခုကအကြီးအကဲတွေကိုပါအလုတ်ဖြုတ်ပန်ခွင့်မရှိဘူးလို့ပြောပြီး Open Technology Fund ဌာနကိုစား Michael Peck ကိုအင်္ဂါနေ့ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီလာဇန်ပိုင်းကမှ VOA ကိုကြီးကြရတဲ့ USAGM ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Michael Peck ကသူကြီးကြရမဲ့ဌာနတွေအနေနဲ့ VOA မှအပတခြားဌာနတွေရဲ့အကြီးအကဲတွေကိုအလုတ်ဖြုတ်ပစ်တာနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ USAGM အတွက်ဥဆောင်မှုဆိုင်ရာပုံစံကိုအပြောင်းအလဲတွေလုပ်ပြီးတဲ့နောက်မှာ Michael Peck ကို USAGM ရဲ့အကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ဖို့2016တုန်းကသမ္မတဟောင်း Barack Obama လက်မှတ်ရေးထိုးပြီးအောက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဇွန်လ24ရက်နေ့ကကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရ COVID-19 ရောဂါပိုးအကူးဆက်ခံရသူနောက်တဦးထပ်ပြီးတော့တွေ့တဲ့အတွက်ဓာတ်ခွဲတည်ပြုလူနာဟာအခုဆို293ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော် New Delhi က COVID-19 ရောဂါကုသရေးဌာနအရေးပေါ်ဆေးရုံဆေးခန်းတွေအတွက်အိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပေးဖို့ဗဟိုအစိုးရကစီစဉ်နေပြီဖြစ်ပါတယ်။ကူးစက်မှုမြင့်တက်လာတာကိုပြင်းတဲ့အနေနဲ့ဒေလီမျိုးတွေကအင်နန်စုစင်းစစ်တမ်းကောက်ရုံမှုကိုဇူလိုင်လ6ရက်နေ့ကစပြီးလုပ်မယ်လို့အာနာဘင်တွေကပြောပါတယ်။ချက်စပရင်းနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှင်ရတ်ပါ။
This program has come to you from the Voice of America, Washington.